Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဧပြီလ4ရက်တနင်္လာနေ့မနက်ခင်းအစီအစဉ်ဒီကိုမနက်6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 3240 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ဖက်အစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဂရိနိုင်ငံလက်စပိုကျွန်းမှာရောက်နေကြတဲ့ရွှေပြောင်ဒုက္ခသည်တွေကိုမကြခင်နိုင်အနေငယ်အတွင်းတူရကီကိုပြန်ပို့တော့မှာပါရုရှားသမ္မတပူတင်နဲ့အပေါင်းပါတွေဟာဒေါ်လာ2ဘီလီယံလောက်ပြပပန်းအကောင့်တွေကိုလွှဲပြောင်းခဲ့တယ်လို့နိုင်ငံတကာသတင်းတောက်များအဖွဲ့ကစုံစမ်းတွေ့ရှိခဲ့ပါတယ်ဒေါ်ဆန်းစုကြည်ပူတွက်တာဝန်ယူထားတဲ့ဝန်ကြီးဌာနတွေကနှစ်ခုကိုဝန်ကြီးအသစ်2ဦးနဲ့ပြောင်းလဲခန့်ထားဖို့ဒီကနေ့ကျင်းပမဲ့လွှတ်တော်စည်းဝေးမှာအမိစင်းတင်သွင်းမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနက်ခင်းမှာနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ဒေါက်တာခင်ဝင်းကိုတတ်တယ်သူတို့တရားစွဲလို့မရဘူးကျမတို့မျိုးတွေကိုမရောမနဲ့တိမ့်တယ်တရားစွဲလို့မရဘူးသီးနှံရောကြီးတောင်းတယ်ခုထိဖြည့်စစ်မပြေဘူ
းစကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ပန်းတောင်ကျင်းနီစီမံကိန်းတရှိရဒေသတွင်းကပြည်သူတယောက်ရဲ့အတံမှာအပတ်စဉ်မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်မှာအပြည့်စုံကိုကြားဖို့ရှိပါတယ်ဒါအပြင်မနေ့ကရန်ကုန်မှာတုတ်ဆောင်ရုပ်ရှင်တုတ်ဆောင်ထူးချွန်စုပေးပွဲကိုဒေါအောင်ဆန်းစုကြည်ပေးပို့လိုက်တဲ့တဝင်းလွှာအကြောင်းနဲ့ရုပ်ရှင်ထူးချွန်စုတွေအကြောင်းနောက်ပိုင်းမှာတော့မြန်မာပြည်ကပေးစာပြည်တွင်းသတင်းတုံးသက်ချက်ကဘာတလွားထူးခြားဆန်းပြစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြမှာပါခင်ဗျာ
ဂရိနိုင်ငံလက်စပိုကျွန်းမှာရောက်နေကြတဲ့ရာနဲ့ချီတဲ့ရွှေပြောင်ဒုက္ခသည်တွေကိုပြန်ပို့ပေးဖို့စီစဉ်ထားတဲ့အချိန်မပြည့်ခင်နိုင်ရီအနေငယ်လိုတဲ့အချိန်အထိEU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံအကြားရရှိထားတဲ့သဘောတူညီချက်နဲ့အညီလှုပ်ဆောင်မဲ့သူတို့ရဲ့အစီအစဉ်ကိုဂရိအရာရှိတွေကအပြစ်သက်အစီအစဉ်မဆွဲနိုင်သေးပဲဖြစ်နေပါတယ် EU နိုင်ငံတွေကနေကြားဆောင်ရဲတပ်ဖွဲ့တွေရဲ့အကူအညီနဲ့လက်စပိုကျွန်းကအဓိကမြို့ဖြစ်တဲ့မီတီလီနီမှာရှိတဲ့မော်ရီယာဒုက္ခသည်စခန်းအတွင်းကလူတွေကိုတူရကီနိုင်ငံကိုတည်သွားပေးမဲ့ ferry သင်္ဘောပေါ်တင်မဲ့နေရာအထိစောင့်ကြပ်ခေါ်ဆောင်သွားရမယ်ဂရိအစိုးရရဲ့အစီအစဉ်ကိုလက်စပိုကျွန်းမှာရှိနေကြတဲ့တက်ကြွလှူရှာသူတွေကတင်းနှလာနေမှာဆန္ဒပြကြဖို့စီစဉ်ထားပါတယ်မတူညီတဲ့နိုင်ငံတွေကဂရိကမ်းခြေကိုတရားမဝင်ရောက်လာကြတဲ့ရွှေပြောင်ဒုက္ခသည်တွေဟာခလုံးကွင်းလျှောက်ထားလို့မရနိုင်ဘူးလို့အာဏာပိုင်တွေကသတ်မှတ်ပြီးဒုက္ခသည်စခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်အခုလိုပြန်ပို့မဲ့အစီအစဉ်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ဂရိအစိုးရနဲ့ EU နယ်စပ်လုံခြုံရေးအေဂျင်စီဖြစ်တဲ့ Frontex တို့ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးတူရကီနိုင်ငံကိုရောက်သွားရင်ဒီဒုက္ခသည်တွေအနေနဲ့ဘေးအန္တရာယ်နဲ့ရင်ဆိုင်ရနိုင်တဲ့အတွက်သူတို့ကိုပြန်ပို့မဲ့အစီအစဉ်ဟာရက်ဆက်လွန်ရရောက်တဲ့ဆိုပြီးဥရောပတိုက်အတွင်းကလူခွင့်ရေးတက်ကြွလှူရှာသူတွေနဲ့လက်ဝဲရင်းသမားတွေကဝေဖန်ပြောဆိုနေကြပါတယ်
ဥရောပနိုင်ငံတွေကိုတရားမဝင်ရွှေပြောင်းလာသူတွေကိုပိတ်ဆို့ဖို့အတွက်ဆိုတော့ဒီအငင်းပွားစရာအစီအစဉ်အောက်မှာပြန်လာမဲ့ယာနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေလက်ခံဖို့တူရကီနိုင်ငံဟာအဆင်သင့်ပြင်နေရပါတယ်။ရွှေပြောင်းဒုက္ခသည်ထောင်ချီရှိနေတဲ့ဂရိနိုင်ငံလက်စပိုကျွန်းစုမှာဒီအစီအစဉ်ကိုစတင်ဆောင်ရွက်မှာဖြစ်ပါတယ်။ဒုက္ခသည်အရေအတွက်900လောက်တနင်္လာနေ့မှာတူရကီကမ်းခြေမြို့ဖြစ်တဲ့ဒီကီလီကိုရောက်ရှိလိမ့်မယ်လို့မျှော်လင့်ကြောင်းတူရကီအာဏာပိုင်တွေကပြောပါရယ်။နောက်ပိုင်းမှာ AGM ပင်လယ်ပြင်ထဲကအခြားကျွန်းတွေမှာရှိနေတဲ့ရွှေပြောင်းဒုက္ခသည်တွေလည်းရောက်ရှိလာဖို့အစီအစဉ်ရှိနေပါရယ်။ဥရောပသမဂ္ဂနဲ့တူရကီအစိုးရကြားသဘောတူညီချက်အရဂရိကမ်းခြေကိုတရားမဝင်ရောက်လာတဲ့ဒုက္ခသည်တွေဟာနိုင်ငံရေးခုလုံခွင့်တောင်းခံသူတွေအတွက်သတ်မှတ်ထားတဲ့စံနှုန်းနဲ့ကိုက်ညီမှုမရှိဘူးဆိုရင်တူရကီနိုင်ငံကိုပြန်ပို့ပေးရမှာဖြစ်ပါရယ်။ဒီသဘောတူညီချက်ဟာတူရကီနိုင်ငံအပြင်ဘက်ကိုလူမောင်ခိုကူးမှုလုပ်ငန်းတွေနဲ့အကျိုးမြတ်ရနေသူတွေကိုတားဆီးကာကွယ်ဖို့ဖြစ်ပါရဲ့ရှင်
။ပနမနိုင်ငံအခြေစိုက်ဥပဒေအကျိုးဆောင်ကုမ္ပဏီတစ်ခုစီကပေါက်ကြားခဲ့တဲ့အချက်အလက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့တဲ့နိုင်ငံတကာသတင်းတောင်မြာအဖွဲ့ကရုရှားသမ္မတဗလာဒီမီပူတင်ရဲ့လူတွေဟာလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကာလအတွင်းအမေရိကန်ဒေါ်လာ2ဘီလီယံလောက်အထိပြပမှာဖွင့်ထားတဲ့ဘဏ်အကောင့်တွေကိုလွှဲပြောင်းခဲ့တယ်လို့ကောက်ချက်ချလိုက်ကြပါတယ်။ပနမအခြေစိုက်Mossack Fonseca ဥပဒေအကျိုးဆောင်အဖွဲ့ကရရှိတဲ့အထောက်အထားပေါင်း17တန်းခွဲကျော်ကိုအခြေခံပြီးနိုင်ငံတကာစုံစမ်းထောက်လာရေးသတင်းတောက်များအဖွဲ့ ICIJ ကစုံစမ်းစစ်ဆေးမှုတွေအရ1989ခုနှစ်နဲ့2015ခုနှစ်အကြားသမ္မတပူတင်နဲ့ဆက်နွယ်တဲ့လူပုဂ္ဂိုလ်သူရင်းမဟုတ်ကုမ္ပဏီတွေကဒါဇင်ပေါင်းများစွာသောငွေကြေးလွှဲပြောင်းမှုတွေပြုလုပ်ခဲ့တာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ် ICIJ အဖွဲ့ဟာဂျာမန်အခြေစိုက် Sudesch စေတုံသတင်းစာတိုင်းနဲ့တခြားသတင်းဌာနပေါင်း100ကျော်တို့နဲ့လက်တွဲဆောင်ရွက်ခဲ့တာဖြစ်ပါတယ်ပြည်ပနိုင်ငံတွေမှာရှိနေတဲ့ဘဏ်အကောင့်တွေငွေကြေးလွှဲပြောင်းမှုပြုလုပ်တာဟာ တရားမဝင်တဲ့လောက်ရတော်မဟုတ်ပါဘူးတချို့တွေကအခွန်ပေးဆောင်မှုတက်တာစေဖို့နိုင်ငံတကာနဲ့ချီလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေအဆင်ပြေစေဖို့အတွက်လွှဲပြောင်းတာတွေလှုပ်ဆောင်လို့ရှိပါတယ်ဒါပေမဲ့အခုတွေ့ရှိတဲ့အထောက်အထားတွေကဘန်နေဥပဒေအကျိုးဆောင်အဖွဲ့တွေနဲ့တခြားပြည်ပနိုင်ငံတွေမှာအခြေစိုက်တဲ့သူတွေအနေနဲ့သူတို့အကျိုးဆောင်ပေးတဲ့သူတွေဟာရာဇဝတ်လုပ်ငန်းတွေလ တယ်လို့နိုင်ငံတကာသတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
စီးရီးယားနိုင်ငံအလဲပိုင်းကအရေးပါတဲ့နောက်ထပ်မြို့တစ်မြို့ဖြစ်တဲ့ကာရန်ရှန်ကို IS Islamic အစွန်းရောက်ကျန်းဖက်အဖွဲ့လက်ထက်ကနေပြန်လည်သိမ်းပိုက်နိုင်ခဲ့ပြီဖြစ်ကြောင်းစီးရီးယားအစိုးရကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။သမိုင်းဝင်မြို့ဖြစ်တဲ့ Palmyra ကိုပြန်လည်သိမ်းယူပြီးတဲ့နောက်တည်င်းဘက်တစ်ဘက်အကြားမှာ IS Tracy ကနေပြန်သိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့စီးရီးယားအစိုးရကဆိုပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်ရေးအကူအညီနဲ့ကွာရန်ရှန်မြို့ကိုတင်းယူနိုင်ခဲ့တာဖြစ်ကြောင်းနိုင်ငံအရှေ့ပိုင်းကဒီရေနံထွက်တဲ့နေရာတွေနဲ့ဒမတ်စကတ်မြို့တော်ကြားမှာရှိနေတဲ့ရေနံနဲ့သဘာဝဓာတ်ငွေ့လမ်းကြောင်းတွေကိုလုံခြုံစိတ်ချမှုရှိစေတာဟာနီးပြူဟာအရာအောင်မြင်မှုတစ်ခုဖြစ်တယ်လို့လည်းပြောပါရယ်ဒါပေမဲ့လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတော့အခုလိုစီးရီးယားအစိုးရရဲ့ပြောကြားမှုဟာစောလွန်နေသေးပြီး IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေဟာပြိုကွဲတော့မယ့်အခြေအနေမှာပဲဆက်ပြီးတော့ရှိနေသေးပဲလို့ပြောပါရယ်စစ်သွေးကြွအဖွဲ့ဝင်တချို့ဟာအနားမှာရှိတဲ့တောင်တန်းဒေသဘက်ကိုစတင်စုတ်ခွာနေကြပေမဲ့လို့ကာယန်ရှမ်းမြို့အရှိနဲ့အရှိတောင်ပိုင်းနေရာတွေမှာသူတို့တွေဆက်ပြီးထိန်းချုပ်ထားဆဲဖြစ်တယ်လို့စောင့်ကြည့်ရေးအဖွဲ့ကြီးကဆိုပါတယ်ရှင
် VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505ရုကနေထုံလွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တောင်ဆန်းစုကြည်ပူတွဲတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကနှစ်ခုကိုဝန်ကြီးသစ်နှစ်ဦးနဲ့ပြောင်းလဲခန့်ထားဖို့ဧပြီလ4ရက်နေ့ဒီကနေ့ကျင်းပမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာသမ္မတကအမည်စင်းတင်သွင်းမှာဖြစ်ပါတယ်။ဝန်ကြီးအသစ်ဖြစ်အမည်စင်းတင်သွင်းဖို့ရထားသူတွေနဲ့ပဲဝန်ကြီးတွေအတွက်ဆိုတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်တူဖြစ်သူဦးဝင်းထိန်က VOA ကိုအတည်ပြုပြောပါတယ်
။ဒီညာရေးဝန်ကြီးဌာနအတွက်ဦးမျိုးသိန်းကြီးဦးသိန်းကြီးကဒီညာရေးဌာနမှာဗမာကချုပ်တို့ကျင်းချုပ်တို့ထုတ်ခဲ့တဲ့ပုဂ္ဂိုလ်ပါ။နောက်ပြီးတော့လက်ရှိနဲ့စွန့်ရင်ကြတော့ဦးပြည်စင်ထွန်းဦးပြည်စင်ထွန်းကတော့အရင်တုန်းကဒီစွန့်ရင်မှာအကျုံးဖြစ်နေဆောင်ခဲ့တဲ့ပုဂ္ဂိုလ်ပါ။
ဝန်ကြီးသစ်နှစ်ဦးအပြင်ရှင်းနေကျုပ်နဲ့စီးရင်စစ်ကျုပ်အဖြစ်ခံထားမဲ့သူတွေအမည်စင်းတွေကိုလည်းတဆက်တည်းတင်သွင်းတော့မှာဖြစ်ပြီးဒီတာဝန်တွေအတွက်ရထားသူတွေကိုလည်းဥဝင်ထင်ကအတည်ပြုပြောကြပါတယ်ရှင်းနေကျုပ်အဖြစ်ဥထွန်းထွန်းဦးနဲ့နိုင်ငံတော်စီးရင်စစ်ကျုပ်အဖြစ်ဥမော်တန်းကိုခန့်အပ်တာဝန်ပေးမှာဖြစ်ပါတယ်ဥထွန်းထွန်းဦးဟာသမရဟောင်းဦးသိန်းစင်အစိုးရလက်ထက်ကဒုတိယရှင်းနေကျုပ်ဖြစ်ပြီးတမရအရာရှိဟောင်းတဦးလည်းဖြစ်ပါတယ်ဥမော်တန်းကတော့ရန်ကုန်စီးပွားရေးတက္ကသိုလ်ကအငင်းစားပါမောက္ခကျုပ်ဖြစ်ပါတယ်
Saudi Arabia နိုင်ငံကိုပထမဆုံးချိန်ချစ်ချည်ရေးခီးစဉ်ဖြစ်ရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ် Narendra Modi ကို Saudi ဘီရင်ဆယ်မန်ကတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်။ Saudi နိုင်ငံဟာအိန္ဒိယလူ့သမားတွေအများဆုံးရှိတဲ့နိုင်ငံဖြစ်တယ်လို့အိန္ဒိယကိုပြည်ပကတင်သွင်းတဲ့ရေနံစိမ်းတွေက19ရာခိုင်နှုန်းတင်ပို့နေတဲ့အဓိကကုန်သွယ်ဘက်နိုင်ငံလည်းဖြစ်ပါတယ်။Saudi Arabia နိုင်ငံဟာအိန္ဒိယရဲ့နှစ်ပေါင်းများစွာပြိုင်ဘက်ဖြစ်တဲ့ပါကစ္စတန်နိုင်ငံနဲ့သမိုင်းစဉ်လာရအနီးကပ်မိတ်ဖက်နိုင်ငံဖြစ်ပေမဲ့လည်းအခုမစ္စတာမော်ရီရဲ့ခီးစဉ်ကနေအိန္ဒိယနဲ့ Saudi နှစ်နိုင်ငံဟာအရေးပါတဲ့ကုန်သွယ်ဘက်တွေဖြစ်တယ်ဆိုတာကိုပြသခဲ့ပါတယ်2014ခုနှစ်အတွင်းနှစ်နိုင်ငံကုန်သွယ်ရေးဟာအမေရိကန်ဒေါ်လာ39ဘီလီယံထိရှိခဲ့တယ်လို့ဘီရင်ဆယ်မန်နဲ့အိန္ဒိယဝန်ကြီးချုပ်တို့တွေ့ဆုံပြီးထုတ်ပြန်တဲ့နှစ်နိုင်ငံပူးတွဲကြေညာချက်မှလည်းဖော်ပြထားပါတယ်ရှင်
။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသမှာတင်းငွေနေကမိုးသည်ပြီးရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့တဲ့အတွက်အနည်းဆုံးလူ55ဦးသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။စနေနေ့ညကမိုးဆာရွာပြီးခိုင်ဘာပထုံးခွာပြည်နယ်အတွင်းကခရင်တချို့မှာရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့တာလို့ပါကစ္စတန်အမျိုးသားအရေးပေါ်ကယ်ဆယ်ရေးဌာနကအရာရှိလာတစ်ဖ်ဦးရေမန်ကပြောပါတယ်။ဒဏ်ရာရရှိထားတဲ့တခြားလူ34ဦးကိုလည်းဆေးရုံတင်လိုက်ရတယ်လို့သူကပြောပါတယ်။တောင်အာရှဒေသမှာဖြစ်ပွားလေ့ရှိတဲ့နွေရာသီမုတ်တုံဦးမိုးကြောင့်အခုလိုရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်လေ့ရှိပါတယ်။မုတ်တုံဦးမိုးအခုလိုရွာသွန်းမှုကြောင့်ပါကစ္စတန်နိုင်ငံအတွင်းမှာပျက်စီးဆုံးရှုံးမှုတွေမကြာခဏဖြစ်ပေါ်လေ့ရှိပြီးအထူးသဖြင့်တော့အခြေခံအဆောက်အဦးကောင်းမွန်စွာမရှိတဲ့ကျေးလက်ဒေသတွေမှာပျက်စီးဆုံးရှုံးမှုများပြားလေ့ရှိပါတယ်ခင်ဗျ။
အာဖရိကတိုက်အရှေ့တောင်ပိုင်းအိန္ဒိယသမုတ်တရားတွေကကျွန်းနိုင်ငံလေးတစ်ခုဖြစ်တဲ့ Mauritius နိုင်ငံမှာရှာဖွေတွေ့ရှိခဲ့တဲ့လေယာဉ်အပျက်အစီးအပိုင်းအစတစ်ခုဟာပျောက်ဆုံးနေတဲ့ Malaysia လေကြောင်း Line 370C ကလာတဲ့အပိုင်းအစဟုတ်မဟုတ်စုံစမ်းစစ်ဆေးသူတွေကြီးစုဆန်းစစ်မှာဖြစ်ကြောင်းတနင်္ဂနွေနေ့က Australia အာဏာပိုင်တွေကပြောပါတယ်လုံခဲ့တဲ့သတင်းနှစ်ပတ်ဝန်းကျင်လောက်က Mauritius နိုင်ငံကမ်းခြေတစ်လျှောက်မှာတွေ့ခဲ့တဲ့တိကျမှပါရှင် Mozambique နိုင်ငံကမ်းခြေတစ်လျှောက်မှာတွေ့ခဲ့တဲ့လေယာဉ်အပျက်အစီးအပိုင်းအစနှစ်ခုဟာပျောက်ဆုံးနေတဲ့လေယာဉ်ကဖြစ်တယ်လို့အာဏာပိုင်တွေကအတည်ပြုပြီးတဲ့နောက်အခုလိုနောက်ထပ်လေယာဉ်အပျက်အပိုင်းအစတစ်ခုတွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကူးစိုးဝင်းနိုင်တဲ့မတ်အင်ဂျင်နိုင်တို့ကတင်ပြသွားတာဖြစ်ပါတယ်အခုတော့မြန်မာသတင်းလွှာတပုတ်ကိုအရင်ဆုံးတင်ဆက်ပေးပါမယ်။ပုံမူပွင့်လင်းလာမဲ့ခေတ်မှာအနုပညာအတတ်ပညာတွေပုံမူတိုးတက်အောင်မြင်မယ်လို့မျှော်လင့်တဲ့အကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမနေ့ဧပြီလ3ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့2014ခုနှစ်နဲ့2015ခုနှစ်တို့အတွက်မြမရုပ်ရှင်စုပေးပွဲကိုတဝင်းလွှာပေးဖို့ပြောကြားခဲ့ပါတယ်။ဒီနှစ်အတွက်တရုတ်ဆောင်ထူးကျွန်စုတွေကတော့ပရိသတ်တွေမျှော်လင့်ထားတဲ့တရုတ်ဆောင်တွေရရှိခဲ့တယ်လို့မျော်လင့်မှထားတဲ့သူတွေလည်းရရှိခဲ့ကြတာပါအပြည့်စုံကိုကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ
်အခုရုပ်ရှင်ထူးချွန်စုပေးပွဲဟာ2014ခုနှစ်နဲ့2015ခုနှစ်နှစ်နှစ်စာအတွက်ပေးအပ်တာဖြစ်ပြီးရန်ကုန်မြို့ရှင်စောပူလာမှာရှိတဲ့မြမာ event park မှာကျင်းပခဲ့တာဖြစ်ပါတယ်လူလူကရွေးကောက်တင်မြှောက်ထားတဲ့ NLD အစိုးရတက်လာပြီးရပိုင်အတွက်မှာကျင်းပတာဖြစ်ပြီးရုပ်ရှင်အတိုင်းဝိုင်းနဲ့တရုတ်ဆောင်တွေအပြင်နိုင်ငံရေးလောကကအထင်ကရပုံကိုတွေပါတက်ရောက်တာကိုတွေ့ရပါတယ်ဒီရုပ်ရှင်ထူးချွန်စုပေးပွဲကို NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတဝန်လွာပေးပို့ခဲ့ပြီးရုပ်ရှင်တရုတ်ဆောင်ထွန့်အင်ဒရာဘိုကအခမ်းအနားအစမှာဖတ်ကြားပြခဲ့ပါတယ်
။လာမယ့်2020ခုနှစ်မှာမြမရုပ်ရှင်ရဲ့တက်တန်းအနှစ်တရာပြည့်တော့မှာဖြစ်ပါလေ။ပထမဆုံးရုပ်ရှင်ဖြစ်တဲ့မြစ်တာနဲ့သူရာဇက်ကားကနေစပြီးအခုခေတ်ကျမကမျက်စီပါမောင်ဇက်ကားအစုံဖြတ်တန်းလာခဲ့ရတဲ့ခီလန်တစ်လျှောက်အတွေ့အကြုံတွေ၊စိန်ခေါ်မှုတွေ၊အောင်မြင်မှုတွေနဲ့သင်ခန်းစာတွေအမျိုးစုံတွေ့ကြုံခဲ့ကြပြီးပါပြီ။အခုလိုပုံမှန်ဖွင့်လဲလာတော့မယ့်ခေတ်မှာရုပ်ရှင်လောကတစ်ခုလုံးအနုပညာရောအတတ်ပညာပါပုံမှန်တိုးတက်အောင်မြင်လာကြမယ်လို့မျှော်လင့်မိပါတယ်။
ရုပ်ရှင်ဆိုတာဟာအနုပညာတွေထဲမှာလူထုအကြောင်းကိုအထိုးဖောက်နိုင်ဆုံးနဲ့လူအများအပေါ်ဩဇာအရှိဆုံးဖြစ်ကြောင်းပြောင်မြောက်တဲ့ရုပ်ရှင်အနုပညာလက်ရာတွေဟာလူတွေရဲ့နှလုံးသားတွေအပေါ်နှစ်ပေါင်းများစွာလွှမ်းမိုးကြံရစ်ကြောင်းဒေါံဆန်းစုကြည်တဝန်လာရဲမှာထည့်သွင်းဖော်ပြထားပါတယ်ဒေါံဆန်းစုကြည်တဝန်လာကိုဖတ်ကြားပြခွင့်ရတဲ့အတွက်ဂုံယူဝမ်တာမီကြောင်းထွင်ဒရာဘိုက VOA ကိုပြောပြပါတယ
်အရင်ဂုံယူဝမ်တာပါတယ်ရှင်အမေကကျမကိုဒီဟာလေးဖတ်ဖို့အတွက်လည်းကိုစရာတော့တစ်ဆင့်ကျမကိုဟိုဒါလေးအလုတ်ခိုင်းတာပေါ့နော်ဆိုတော့ကျမအရင်ကိုဝမ်တာပါတယ်အရင်လည်းဂုံယူပါတယ်
မြမရုပ်ရှင်စုပွဲပွဲကိုအရင်ကတနည်းနောက်ကြပြီးမှကျင်းပလေရှိခဲ့တာကြောင့်အခုနှစ်ကစပြီးနောင်လာမယ့်နှစ်တင်မှာတနည်းတစ်ခါပုံမှန်ကျင်းပသွားနိုင်ရေးဆိုတဲ့ရည်ရွယ်ချက်နဲ့အခုနှစ်မှာနှစ်နှစ်စာအတွက်တပြိုင်တည်းကျင်းပခဲ့ခြင်းဖြစ်ကြောင်းရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးလိုမင်းကပြောပါတယ်
။ဒီနေ့ကျွန်တော်တို့အကယ်ဒမီကတနည်းနောက်ကြနေရတော့ဒီတနည်းမှာတော့နှစ်နှစ်စာပေါင်းပေးလိုက်မှနောက်နှစ်တင်မှာတနည်းပုံမှန်ဖြစ်မှာလေ။အဲဒါကြောင့်မို့ဒီနေ့မှာကျွန်တော်တို့ဂျင်းနဲ့ကြက်တဲ့ခက်ဆဲချရတာကိုဖြစ်ပြောင်းပေါင်းပြီးပေးတဲ့ဒီကမှာ31ရက်လင်းတင်တဲ့ရုပ်ရှင်ကားကို February နောက်ဆုံးပတ်လောက်မှာပြီးနိုင်တဲ့အချိန်မျိုးဖြစ်သွားမှာပေါ့
ဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သူ့အနေနဲ့ယူဆကြောင်း Train Driver ကပြောပါတယ
်အဲဒါလှုပ်လိုက်တာမှန်တယ်လို့ကျွန်မထင်ပါတယ်နောက်နှစ်တည်ကြလို့ရှိရင် तू ကတနည်းစာတင်းစာ up to date ဖြစ်သွားတော့ဒီတက်များလည်းမျောလင်းရတာပို့ပြီးတော့စိတ်ဝင်စားရှိလာတာပေါ့နော
်အစိုးရတဲ့လက်ထက်မှာပုံမလွတ်လပ်ခွင့်ရပြီးတရားဥပဒေစိုးမိုးမှုရှိလာမှာဖြစ်တဲ့အတွက်ဈေးကွက်အတွင်းမတမာမှုတွေဖြစ်နေတာတွေလည်းပပျောက်သွားမယ်လို့မျှော်လင့်ကြောင်းလည်းဆက်ပြောပါတယ
်ပုံမလွတ်လပ်ခွင့်ရလာတော့မယ်ဆိုတာတော့သိကြပါတယ်အဓိကကတော့ကျမတို့အနုပညာလောကတစ်ခုလုံးမြည်တည်နေရတာဈေးကွက်ပေါ့ရှင်အဲ့ဒီဈေးကွက်ကတော့ဟိုတခိုးဈေးကွက်ကလေးကပိုကြီးမားနေတော့တရားဥပဒေစိုးမိုးမှုရှိတဲ့အခါမှာတော်တော်လေးကိုအဆင်ပြေလာမယ်လို့မျှော်လင့်ကြပါတယ်ဒါတလောကလုံးရဲ့မျှော်လင့်ချက်ပါ
ရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးလူမင်းကလည်းအစိုးရတက်လက်ထက်မှာဖန်တီးမှုအားကောင်းပြီးတိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
ဒီအနောက်ဘက်တွေပို့လွတ်လပ်ပြီးတော့ပို့ဖန်တီးနိုင်လာမယ်စတိကြတဲ့တိုးတက်မှုတွေဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အဲဒီလိုပဲကျွန်တော်တို့လူပညာရှင်တွေဘက်ကလည်းဒီဆိုးရွားနဲ့ပေါင်းပြီးတော့နိုင်ငံအတွက်ဖိုက်တန်နဲ့တာဝန်ယူရလိမ့်မယ်လို့ပြောလို့မရပါဘူး
2014ခုနှစ်အတွက်အကောင်းဆုံးအမျိုးသားတရုတ်ဆောင်စုကိုပြည်တည်ဦးအကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုကိုခိုင်တင်းကြီးအကောင်းဆုံးအမျိုးသားဇက်ပုတ်စုကိုဇင်ဝိုင်း အကောင်းဆုံးအမျိုးသမီးဇက်ပုတ်စုကိုဝုံမုံရွှေရည်နဲ့အကောင်းဆုံးဇက်ကားစုကိုကောင်းကျိုးကိုနိုင်တီစေမင်းဇက်ကားတို့အပြင်တခြားပညာရှင်စုတွေကိုလည်းချီးမြှင့်ခဲ့ပါတယ်2014ခုနှစ်အတွက်အကောင်းဆုံးဒါရိုက်တာစုကိုတော့ချီးမြှင့်ခဲ့ခြင်းမရှိပါဘူး2015ခုနှစ်အတွက်အကောင်းဆုံးအမျိုးသားတရုတ်ဆောင်စုကိုတော့နေတိုးအကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုကိုဖွေးဖွေးအကောင်းဆုံးအမျိုးသားဇက်ပုတ်စုကိုဘေလူဝအကောင်းဆုံးအမျိုးသမီးဇက်ပုတ်စုကိုတက္ကသိုလ်ဂွမ်ဘုံအကောင်းဆုံးဒါရိုက်တာစုကိုဝိုင်းတို့ကရရှိသွားကြတာပါအခုနှစ်အတွက်ရုပ်ရှင်ထူးချွန်စုပေးပွဲအခမ်းအနားကို NLD ပါတီရဲ့နာယကကြီးဘူဂျိုကြည်ဟောင်းဦးတင်ဦးနဲ့မြမရုပ်ရှင်အစီယုံရဲ့နာယကဘိုကလေးတင်အောင်တို့ကပူးတွဲဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်ပါခင်ဗျာအခုတော့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါတော့မယ်တရုတ်နိုင်ငံဝမ်ပောင်ကုမ္ပဏီနဲ့မြမစီးပွားရေးဥပဒေကုမ္ပဏီတို့ဖက်ဆက်ပြီးတော့လုပ်ကင်နေတဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ပတော်တောင်ကျင်းနီစီမံကိန်းရဲ့ထုတ်လုပ်မှုလုပ်ငန်းတွေကိုမေလ9ရက်နေ့မှာစတင်မယ်လို့ကြေညာထားပါတယ်ဒီစီမံကိန်းဟာဒေသခံပြည်သူတွေရဲ့ဆန့်ကျင်ဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရပြီးတော့ဒေသခံတွေရဲ့မကျေနပ်ချက်တွေနဲ့ပြည်သူအကျိုးစီးပွားဆန့်ကျင်မှုပေါ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးခဲ့ပြီးပြင်ဆင်မှုအကြံပြုချက်တွေကို2013ခုနှစ်အတွင်းမှာပြုလုပ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရကဖွဲ့စည်းထားတဲ့အစီရင်ခံစာအကြံပြုချက်အကောင့်ထဲပေါ်ရေးကော်မတီကအပြည့်အစုံအစီရင်ခံစာထုတ်ပြန်ချက်ပြုလုပ်ခဲ့ပြီးတဲ့နောက်အခုလိုပြန်လည်စတင်တာဖြစ်ပါတယ်ဒါပေမဲ့ပြဿနာတွေပြီးဆုံးသွားမဲ့ပုံမရှိသေးတဲ့အကြောင်းဒေတာတွင်းကိုကိုယ်တိုင်သွားပြီးတော့ရောက်သတင်းရယူခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထုံးကတင်ပြပေးထားပါတယ်ခင်ဗျာ
စကိုင်းတိုင်းပလဲမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့လေဗရောင်းတောင်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးကော်မရှင်မှာပါဝင်ခဲ့သူဖြစ်ပါတယ်။စုံစမ်းရေးကော်မရှင်ရဲ့အကြံပြုချက်တွေအပေါ်အကောင့်ထဲဖော်ရေးကော်မတီရဲ့လှုပ်ဆောင်ချက်တွေဟာမေးခွန်းထုတ်စရာတွေရှိနေသေးတယ်လို့ဆိုပါတယ
်။သူတို့ဆောင်ရွက်ခဲ့တဲ့အချက်တွေသူတို့တင်ပြတဲ့အချက်တွေနဲ့လက်ရှိမြေပြင်အခြေအနေတွေနဲ့အများကြီးကွာခြားနေတယ်။အဲ့ဒီမှာအဓိကအချက်ကတော့တောင်သူလယ်သမားတွေရဲ့လေယာဉ်မြေရောကြီးကိစ္စပဲ။အဲ့တော့လေယာဉ်မြေရော်ကြီးကိစ္စဒီကနေ့ဒီအချိန်ဒီဒါကိုမရှင်းနိုင်ဘူးအဲ့တော့မရှင်းနိုင်တဲ့အခါကျတော့ဟိုကျွန်တော်တို့ဒီဒေတာမှာရှိရလေသမားတွေကအခုချိန်မှာဆိုရင်စိုက်ပျိုးလုပ်ကင်လို့လည်းမရတော့လေတွေကလည်းချန်စီကိုကတ်တဲ့ထဲမှာပါသွားပြီအဲ့တော့ဒီမိသားစုတွေအနေနဲ့လည်းအလုပ်ကင်လည်းဒီအခုဒီစီမံကိန်းရဲ့အတွင်းမှာလုပ်ကင်လည်းမရဘူးဆိုတဲ့အခါကျတော့ဒီဒေတာမှာရှိရပြည်သူလူထုတွေရဲ့လိုအပ်ချက်တွေကိုတော့အစီရင်ခံစာမှာပါတဲ့အတိုင်းအကောင့်ထဲဖော်တဲ့ကော်မတီအနေနဲ့ဆောင်ရွက်ပေးထားပါတယ်ဆိုတဲ့အချက်တွေကဘာမှကိုက်ညီမှုမရှိဘူ
းဒီမကျေနှံ့မှုတွေအတွက်ဒေသခံလယ်သမားတွေကပြီးခဲ့တဲ့မတ်လ10ရက်နေ့ကပဲကျင်းနီစီမံကိန်းရုံးရှိကိုသွားပြီးဆန္ဒပြခဲ့ကြပါတယ်တုံရွာဒေသခံလယ်သူမတို့ဖြစ်တဲ့မတ်ဆန္ဒက
အဓိကကတော့ကျမတို့သီးနှံရောကျင်းနဲ့ပေါ့နော်အစီရင်ခံစာအတိုင်းလုံဆောင်ပေးဖို့ရပါတော့နော်သွားပြီးတော့ကုမ္ပဏီကိုသွားပြီးတောင်းဆိုတယ်ဒါပေမဲ့သူတို့ကလုံထင်းအရာတွေနဲ့လမ်းကိုပိတ်ဆို့ပြီးတော့ကျမတို့ဒေသခံတွေကိုတားဆီးတယ်ဖြည့်ရှင်းလည်းမပေးဘူးပေါ့နော်တွေးဆုံညီနိုင်ရလည်းမရှိဘူးတော့ကြတော့ဒီသူတို့ကုမ္ပဏီရှိကိုသွားတဲ့သူမှန်သမျှဒေသခံမှန်သမျှကိုပုံမှန်တလေးလေးထုတ်ပါတယ်ရှင်ဟောရရလည်းထုတ်ပါလေရှင်ဟုတ
်အခုတစ်ခေါက်ဆန္ဒပြတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အထွေထွေရွက်ကောက်ပွဲမှာအနိုင်ရပြီးကာလဖြစ်နေပေမဲ့ဆန္ဒပြပွဲတွေမှာဂျားဝင်ဆောင်ရွက်ပေးမှုတစုံတရာမရှိသေးဘူးလို့မတ်ဆန္ဒကပြောပါတယ
်အခုလောလောဆယ်ကတော့ကျမတို့ဒေသခံတွေတောင်းဆိုတဲ့ဟာကိုဂျားဝင်ညှိနှိုင်းတဲ့အဖွဲ့အစည်းရလို့မရှိသေးဘူးပေါ့နော်ဒီအခုနောက်တက်လာတဲ့အစိုးရအနေနဲ့ဒီဒေသတင်မြောက်လက်တဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ရောပေါ့နော်ဘာတစုံတစ်ခုမှာပေါ့နော်ဒီကော်မတီနဲ့ဒေသခံအကြမ်းမှာဆက်ဆက်ညှိနှိုင်းပေးတာမျိုးရလို့မရှိခဲ့ပါဘူးရှင
်နောက်တော့ရှိလာမယ်လို့ယူဆ
နောက်တော့ရှိလာမယ်လို့ယူဆပါတယ်ရှင
်ဘယ်လိုများတို့ဘယ်လိုပူးပေါင်းဆောင်ရွက်စီခြင်းလဲဘယ်လိုရှေ့ဆက်ပြီးဘယ်လိုသွားကြလဲ
ရှင်းဆက်ပြီးဘယ်လိုသွားစီရင်လဲဆိုအခုဒီကုမ္ပဏီရဲ့လုံဆောင်ချက်တွေဟာဟိုတရားဥပဒေနဲ့ဆန့်ကျင်တဲ့အလုပ်တွေပဲဖြစ်နေတယ်ဒီဒေသခံတွေကိုမတရားဖိနှိပ်တယ်ပေါ့နော်အနိုင်ကျင့်တယ်ပေါ့နော်ဒီမြေသိမ်းတဲ့လူတက်တဲ့ဟိုဒီဒေသခံတွေဟိုမတရားညှဉ်းပန်းနှိပ်စက်နေတယ်ပေါ့နော်ပုံမှန်တွေထုတ်တယ်ရွာတွေဆိုရင်လည်းတင်းလေးလေးထုတ်ထားတဲ့နယ်မြေတွေလည်းရှိတယ်ပေါ့နော်ဒါမှမဟုတ်သူတို့အနေနဲ့ကိုကြာတော့ကျမတို့ဒေသခံတွေကတော့ခင်ဝင်းကိုတက်တယ်သူတို့တရားစွဲလို့မရဘူးကျမတို့မြေတွေကိုမရောမနဲ့သိမ်းတယ်တရားစွဲလို့မရဘူးသီးနှံရော်ကြီးတောင်းတယ်ခုထိဖြည့်ရှင်းမပြေဘူးเนาะအဲ့လိုမျိုးဆိုတော့ကြတော့ဒီနောက်အစိုးရတက်လာမယ်ဆိုရင်တော့မှန်ကန်တဲ့တရားဥပဒေတစ်ခုပေါ်ပေါက်လာပြီပေါ့เนาะကျမတို့ဒေသခံတွေရဲ့တရားမျှတတဲ့တောင်းဆိုမှုတစ်ခုကိုလှုပ်ဆောင်ပေးမယ်လို့တော့ထင်ပါတယ်ရှင
်ဒီစီမံကိန်းကြောင့်ဒီဒေသထဲမှာတစုံတရာဟိုတိုးတက်လာတဲ့အကောင်းအမြင်တစ်ခုမှမရှိဘူ
းမရှိပါဘူးရှင်စုံရုပ်တာတွေပဲရှိတယ်ဟိုပေါ့เนาะအခုလက်ရှိလဲသိမ်းခံရလို့မို့ဒီစကြဝဠာတွေစုံရှုံးတယ်တောင်းသူတွေလဲရလဲမဲ့ရမဲ့ဖြစ်တယ်လက်လုတ်လက်စားတွေအလုတ်အကန့်ခွန်လန်းစုံရှုံးတယ်ဒေသခံတွေရဲ့ဒီသွေးစည်းညီညွတ်နေတဲ့စိတ်ဓာတ်တွေကိုပြက်ပြားစေတယ်ပေါ့เนาะဒီအာနာမတိုင်းတွေရဲ့ဖိနှိပ်မှုကိုခံရပြီးတော့စိတ်ဆေးရမှုအမျိုးမျိုးခံစားနေရတယ်ပြီးတော့ဒီစီမံကိန်းက ဒီမှာတိတ်မလို့ညမှာလုံးတဲ့အတွက်ဆယ်တဲ့တို့ဆိုလို့ရှိရင်ညမှာလုံးကဘောတော့ဒီနေ့မှာအလောက်ဆေးပန်းအောင်လောက်ရပြီးတော့ညကိုမအေးရတဲ့အချိန်တွေလည်းများတယ်လို့ပြောတယ်ကျမတို့ဘက်ကလည်းကြားနေရတာပဲဒီစီမံကိန်းရဲ့ဆက်တံတွေပေါ့နော်ပြီးတော့ဒီ ဆယ်မြောင်းတာတမန်တွေပိတ်ဆို့ထားတဲ့အတွက်ဒီချင်းတို့မြေကြီးတဲ့ခါမှာပြီးခဲ့တဲ့နှစ်ကသူတို့ဘက်ကလည်းပိတ်တယ်မောင်မဘက်ကလည်းပိတ်တယ်ကျမတို့ဘက်ဒီဒေသပေါ့နော်
ကျွန်တော်မြေရခိုင်တိုင်းထက်ပို့ပြီးတော့လွှမ်းမိုးမှုတံကိုခံရတယ်ဒီစုံစုံနဲ့နာမှုတွေလည်းအများကြီးဖြစ်ခဲ့တယ်။ဒေါ်ဆက်စုကြည်အနေနဲ့ကတော့ဖရီပေးထားတာကနိုင်ငံအကျိုးဒေသအကျိုးဖြစ်ဖို့ဆိုရင်ဒါဆက်လုပ်ဖို့တင့်နေဆိုပြီးဆိုဖရီပေးထားတယ်။အဲ့တော့သူ့ရဲ့ယုံကြည်ချက်အတိုင်းဒီကိစ္စကိုဆောင်ရွက်နေတယ်လို့ရောမြင်ဆိုပါဘူး။မယူဆပါဘူးရှင်။သူတို့လုပ်နေတာတွေကအလိန်
ဒီကနေ့ကျွန်တော်တို့ကအထွတ်နှုန်းတွေညော့တယ်ပြီးတော့ကျတော့ဒီစိုက်မျိုးထားတဲ့ခြံတွေပြက်စီးတယ်ပေါ့နော်ဒီသူတို့အနေနဲ့ကဒီစီမံကိန်းမှာဒီအစီအငါသာတိုင်းလောက်ဆောင်มาတယ်ဆိုရင်ဒီလိုပါတွေဖြစ်လာမယ်ပြဿနာတစ်ခုမှကိုဖြစ်လာမှာမဟုတ်ဘူးသူတို့တကယ်မလောက်ဆောင်လို့ဒါကျမတို့ဒေသခံတွေဒီလိုဆိုးရိုးတွေခံစားနေရပြီးတော့ဒီဟိုမြေရေတွေပေါ့နော်အခုဆိုလို့ရှိရင်ရေတွေနောက်နေတယ ရန်ဆိုရင်ဖြည့်ရှင်းပေးတယ်နဲ့ဒါပေမဲ့ဘာမှဖြည့်ရှင်းပေးထားဟိုအစပထမမူလအစစိုးရိုးပဲရှိသေးတာပေါ့
စုံစမ်းစစ်ဆေးအစီရင်ခံစာအကြံပြုချက်အကောင့်ထည့်ဖော်ရေးကော်မတီက2015ခုနှစ်မတ်လကထုတ်ပြန်ခဲ့တဲ့ဆောင်ရွက်ချက်အပြီးသတ်အစီရင်ခံစာမှာတော့စီမံကိန်းကနဦးကာလမှာပို့ပြီးတင်ထားမိတဲ့လေယာဉ်မြေတွေပြန်ပေးခြင်းစီမံကိန်းအတွက်လိုအပ်ချက်အရာတိမ့်ဆဲခဲ့တဲ့လေမြေတွေအတွက်ရော်ကြေးငွေတွေကိုပေါက်ဈေးအတိုင်းပြန်လည်ပေးအပ်ခြင်းတီးနံရော်ကြေးတွေပေးအပ်ခြင်းစတာတွေအတွက်ချက်သိန်းပေါင်း9000ကျော်သုံးဆွဲပြီးဖြစ်တယ်လို့ပါရှိပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လိုအပ်တာတွေကိုစီစစ်ဆောင်ရွက်ခဲ့တဲ့အပြင်ဒေသခံတွေအထူးစိုးရိမ်နေတဲ့သာသနိကအဆောက်အုံတွေပြန်လည်ဆောက်လုပ်ပေးခြင်းစတာတွေလည်းလုပ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဒေသခံလယ်သမားတွေအတွက်ဤပညာတွေခိမိစိုက်ပျိုးရေးလေလာခီးစဉ်တွေပံ့ပိုးမှုတွေလုပ်ပေးခဲ့တယ်လို့လည်းဆိုပါတယ်။တုံရွာကကိုမင်းမင်းကတော့
အဲ့ဒါတွေကဟိုလုပ်ငန်းဖော်ဆောင်ရေးကော်မတီရဲ့ဟန်ပြားလုပ်သက်သက်တွေပါ။ဒါအပုံမလင်းလင်းပြောရတယ်ကျွန်တော်တို့ဘာဖြစ်လို့တော့ဆိုလို့ရှိရင်ဥပမာကွန်ပျူတာသင်တန်းတက်တယ်ကွန်ပျူတာအပြင်မှာတက်တဲ့ဟာက3လ5လမှာတက်ရတဲ့သင်တန်းကိုသူတို့ကတစ်လအတွင်းပေးတယ်တစ်လအတွင်းပေးပြီးတော့ဖုန်ဝက်ပိတ်ပေါ်တွေလုပ်တယ်တွဲဆုံမွဲတွေလုပ်တယ်သင်တဲ့ဟာ15ရက်ရက်20သင်တယ်လက်မှတ်ချပြီးတယ်အဲ့ကလေးတယောက်ကအပြင်မှာဘာမှလုပ်စားမရဘူးနောက်တစ်ခါကျတော့ဟိုအကိုပြောတဲ့စိုက်ပျိုးရေးသင်တန်းတွေလက်တွဲနေပြီးတော့ခေါ်သွားတာတွေနောက်တစ်ခါရေစင်းခေါ်သွားတာတွေကြားရတယ်ဒါကလည်းကျွန်တော်တို့ဆုံးရှုံးတဲ့နေရာဆုံးရှုံးတဲ့လူလည်းမဟုတ်ပါဘူးသူတို့တင့်တော်တဲ့လူကိုခေါ်သွားတာပေါ့အခြားလူပဲခေါ်သွားတယ်နောက်တစ်ခါတစ်ချက်ပြောချင်တာကအဆိုးဆုံးပေါ့လုပ်ငန်းဖော်ဆောင်ရေးကော်မတီကမြေယာဆုံးရှုံးတဲ့လူတွေနဲ့ဒေသခံတွေနဲ့၃နှစ်တာကာလမှာဒီချိန်မဲ့တွေ့ဘူးတယ်အဲ့ဒီမှာလဲဒေသခံကပြောခွင့်ဆိုခွင့်မရဘူးသူတို့ပြောတာကိုနားထောင်ပြန်ခဲ့ရတယ်အဲ့ဒါအဆိုးဆုံးပဲ
လေယာမဲ့ဒေသခံရွာသားတွေအနေနဲ့အခက်အခဲတွေအများကြီးဖြစ်လာတယ်လို့လဲဆိုပါတယ
်သူတို့မှာကဟိုတော်တော်လေးခက်ခဲသွားပြီ။ခက်ခဲသွားပြီဆိုတာဒီငကိုတော့ဆိုလို့ရှိရင်ဒီအေက8800ထဲမှာကျွန်တော်တို့တောင်သူတွေရဲ့လုတ်တယ်။တောင်သူတဦးတယောက်ကိုဆိုလို့ရှိရင်ကျွန်တော်တို့ဟိုဒီတောင်သူကိုမိခိုးနေတဲ့လေယာလုတ်သားခေါ်တာပေါ့။ဒီနောက်လိုက်လူတွေရှိတယ်။အဲ့လူတွေကလည်းဒီထဲမှာဝင်လို့ကြရတယ်။အခုကျတော့တောင်သူကိုယ်တိုင်ကလည်းမြေယာဆုံးရှုံးသွားပြီ။လေယာလုတ်သားတွေလည်းလုံမဲ့သွားပြီ။အလုံမဲ့တော့ဟိုတချို့ဆိုလို့ရှိရင်ကျွန်တော်တို့မျိုးတွေမှာတက်ပြီးတော့ဟိုအငှားတွေလိုက်ကြရတယ်ပေါ့။တချို့ဆိုချင်းလည်းနိုင်ငံခြားထွက်အောင်လို့အလုပ်ထွက်လုပ်ကြအောင်လို့ကြံနေကြရတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လူဦးရေနဲ့ကြံတဲ့မြေလေးနဲ့ဟိုမမျှတော့ဘူး။အဲ့လိုခက်ခဲတွေတော့အများကြီးရှိနေတာပေါ့
။ရွှေပြောင်းပေးရမယ့်ကြေးရွာစင်းမှာပါတဲ့ဇီရောရွာချမ်းမြဝတီចောင်းစီရတော့ဥအာလောကကလည်
းတန်တန်ကြီးပေးတာဆိုဒီထဲမှာတော်တော်များများပါသွားပြီလေဒီထဲမှာ။ဒီသူတို့ပေးထားတဲ့ဟာတွေကိုလည်းဟိုတော်တော်များများဒီမှာမယူကြတာတွေလည်းတော်တော်ရှိတယ်ပေါ့။ဒါလည်းတန်တန်ကြီးကာလပေါ့သေးဒီဒါမရောက်တဲ့အတွက်ပေါ့တော်တော်များများဒီကျင်းစီစီမံငင်းကြီးကိုလည်းပြောရမယ်ဆိုရင်တော့လုံးဝလက်မခံတဲ့အတွက်မယူကြတဲ့အပိုင်းတွေလည်းအများကြီးရှိတာပေါ့
ဝမ်ပေါင်ကုမ္ပဏီရဲ့တက်ဆိုင်ရာတာဝန်ရှိအရာရှိတွေနဲ့တွေ့ဆုံမေးမြန်းခွင့်ဒီကျင်းစီစီမံငင်းဆိုင်ထဲကိုဝင်ရောက်ပြီးတော့အကြည့်ရှုခွင့်ပေါ့နော်ကျွန်တော်တို့ VOA ရနေပြီးတော့တောင်းခံခဲ့ပေမဲ့ခွင့်ပြုချက်မရခဲ့ပါဘူးခင်ဗျာ
လာလူပဲလေဗရောင်းတောင်ကျင်းဒီစီမံကိန်းစုံစမ်းစစ်ဆေးကော်မရှင်မှာပါခဲ့တဲ့ပလဲမျိုးနယ်လွှတ်တော်အမတ်ဒေါက်ခင်ဆန်းလိုင်လည်းဝင်ရောက်စစ်ဆေးခွင့်မရခဲ့ပါဘူ
းခုကျွန်မကိုယ်တိုင်လွှတ်တော်ကိုယ်စားလှယ်တရားအုံနေနဲ့ကျွန်မဝမ်မုံကုမ္ပဏီကိုကျွန်မသွားမိတယ်ကျွန်မဒီတဲ့ကိုလုပ်နေတဲ့လုပ်တို့ကျွန်မဝင်ကြည့်ကြမှာလေဆိုကျွန်မကိုခွင့်မပြုဘူးတော့မတွေ့တကယ်သူတို့ကဖြစ်တယ်ဆိုရင်ကျမတို့ဒေသခံလွှတ်တော်ကိုယ်စားလှယ်တရားအုံနေနဲ့ရောဒီစီမံကိန်းနဲ့ပတ်သက်လို့မှကျမတို့ဟိုဒီဇိုင်းမတ်မတ်ပေါ့ပြည်သူလူထုနဲ့တူဆောင်ရွက်နေတဲ့ပုံကိုတရားအုံနေနဲ့ရောနောက်တစ်ခုကျမတို့ဒီစုံစမ်းစစ်ဆေးကော်မရှင်မှာပါဝင်တဲ့ပုံကိုတရားအုံနေနဲ့ရော ဒါကျမဒီနေရာလေးကျမကြည့်ဝင်ရှိကြည့်လဲကြည့်တယ်လေဒီသက်ကမြည်သူလူတွေစိုးရင်ပူမှာမှုတွေကျမမြင်မြင်နဲ့ကျမပြန်ရှင်းပြချင်တယ်အခုဒီဒေသထဲမှာဘယ်သူမှမဝင်အောင်ဘာလေးလုံးနေမှလဲကျမတို့မမြင်အောင်အခုကျမတို့မြင်ရတာသဘောပေါက်ဝင်နေတဲ့ပြည်စင်းနေတယ်အကုန်လုံးရှိရဲ့မြေစာတွေအကုန်လုံးတောင်ပေါ်နေအောက်ကိုပဲတောင်ချနေတယ်အဲ့တော့တနေ့နဲ့တနေ့နဲ့ကပြောင်းလဲပြောင်းလဲသွားတယ်ရှူခင်းနေတဲ့မှာပြည်သူလူထုတွေအနေနဲ့ဘာမှကြိုးမြတ်မရှိဘူးသူတို့အနေနဲ့ထုတ်တော့မယ်စီဝါပြည့်ထုတ်တော့မယ်အဲ့တော့တနေ့ကိုတန်းနေအောင်လို့ပြောပါတယ်ဒေါ်လာတန်းနေအောင်ဆိုဒေါ်လာတန်းနေအောင်ဆိုအမီတာမှာများပြားတဲ့ဒီငွေကိုဒေသခံပြည်သူလူထုတွေတို့ဘာလုပ်ပေးမှလဲဘာလုပ်ပေးမှတိုင်းနိုင်ငံတော်ရောဘလောက်တိုင်းတာတီးရမှလဲရတဲ့ငွေကိုဘယ်လိုစီမံခန့်ခွဲမှလဲဆိုတာဒီခုချိန်ကြီးကျွန်တော်တို့ဘာမှမသိရဘူး
ကျွန်တော်တို့ရရှိခဲ့တဲ့အမှတ်တမ်းရုပ်ပုံတွေအရလဲကျင်းနီစီမံကိန်းကြီးဟာတကယ်တမ်းတော့ရက်ဆိုင်ထားခဲ့တာမဟုတ်ပဲတောင်တွေကိုဖြိုချတတ်တူရိုင်းမြေစာပုံတွေဒုတ်ထာရေးစစ်မဲ့ကန်ကြီးတွေအစဉ်စဉ်တူးဖော်ပြီးလက်တွေထုတ်လုပ်ရေးလုပ်ငန်းအဆင့်မဲ့ကျန်တော့တာကိုတွေ့ရပါတယ်အနီးအနားကအငင်းပွားနေစေစီမံကိန်းမြေယာတွေကိုလည်းခြံစည်းရိုးနဲ့ဒရိုင်းတွေခတ်လူကျွဲနွားတွေမဝင်နိုင်အောင်တူးမြောင်းကြီးတွေတူးဖော်ထားပြီးတားထားတာကိုလည်းတွေ့ရပါတယ်ဖယ်ရှားပေးရမယ့်ကြေးရွာတွေကထွက်ခွာမသွားဘဲတင်းခံနေတဲ့လေသမားအများစုရှိရာဆယ်ရဲရွာအနီးတပိတ်စခန်းကလေသမားကြီးဒေါ်ကြီးဝင်းကတော့
ကျုပ်တို့အနေနဲ့ကဘာဖြစ်လို့အခုအကိုကြီးမေးတယ်လို့ရွာတက်ကိုမပြောင်းတာလဲရေမရောက်တာလဲမေးလို့ရှိရင်ရေကိုလည်းမရောက်နိုင်ဘူးဘာဖြစ်လို့မရောက်နိုင်တာတော့ဆိုတော့ကျတော့ရေကကျတော့ကိုဘိုးဘွားဆင်စက်ခနဲ့လှုပ်ဆက်လာတယ်လေယာမြေတွေကျုပ်တို့ဟိုးဟိုးအရင်ရှေးရှေးတုန်းကကနေအဖိုးအဖွားတွေလက်ထက်တုန်းကကနေကတားဆင်မြည်စစ်တွေအစစ်အစစ်နဲ့ပေးသွားတာတွေရေယာကအစစ်အစစ်ပေးသွားတာဆိုတော့ကျတော့ကျုပ်တို့လက်ထက်ကြလို့ရှိရင်အခုဒီမြေကြီးကိုရောင်းလိုက်ပြီရောင်းလိုက်လို့ရှင်ငွေရလာမယ်အဲ့ဒီငွေကကြတော့ကျုပ်တို့တောင်သူသမားတွေကဘာမှလုတ်ကင်မစားတတ်ဘူးနော်သူများလို့အတိုးပွားဖြစ်အောင်လို့လည်းလုတ်မစားတတ်ဘူးဒီငွေရှိရင်ဟိုဘာမှမလုတ်တတ်မကင်တတ်ဖက်နဲ့အလုတ်လည်းမရှိအကင်လည်းမရှိဆိုတော့ကြဒီငွေကိုထိုင်းပြီးတော့တုံဖြုံလိုက်လို့ရှိရင်ငွေသိန်း50ဟာတနှစ်တောင်မှကောင်းအောင်မတုံးအောင်အဲ့ဒါဆိုတော့ကြတော့အဲ့ဒီငွေရှိရင်ဘာမှလုံးမစားတတ်လို့ဆိုပြီးတော့မြေကိုမြေအစားများရာနို့ရာနို့နဲ့ဆိုပြီးအထိုင်းဆောင်ပြီးတောင်းနေတာပဲမြေကိုရမှလားလို့
လေဗရောင်းတောင်ကျင်းဒီစီမံကိန်းစတင်ခဲ့တဲ့2010ခရဲကဒေသခံတွေအနေနဲ့မကြေမနက်ဆန္ဒပြခဲ့ရမှာအကြမ်းဖက်ဖြိုခွင်းမှုတွေလည်းရှိခဲ့ပါတယ်စီမံကိန်းနယ်မြေတွေအတွင်းဝင်ရောက်ပြီးထွန်းလုံးတိုက်ပွဲတွေတပိတ်စခန်းတွေလုပ်ခဲ့တာမို့2012ခုနှစ်ကုန်ကန်ဒီမှာအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲမှုဖြစ်ပွားခဲ့ပြီးဆန္ဒပြသူတွေရောဝင်ရောက်ပူးပေါင်းခဲ့တဲ့ဖုံးတော်ကြီးတွေပါအများအပြားမိလောင်ပုံးလောင်ကျွမ်းမှုတွေခံခဲ့ရတာမို့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ခဲ့ရတဲ့အနေထားရောက်ခဲ့ရပါတယ်။အဲဒီနောက်ပိုင်းကော်မရှင်ရဲ့အစီရင်ခံစာထွက်ခဲ့ပြီးဝမ်ပေါင်ကော်မတီရဲ့စီမံကိန်းမြေခြံခန့်မှုတွေကိုစန့်ကျင်တဲ့ဆန္ဒပြမှုတွေထပ်ဖြစ်ခဲ့ရမှာပြစ်ခတ်နှိမ်နှင်းမှုတွေကြောင့်2015ခုနှစ်ဇန်နဝါရီလအတွင်းမှာမိုးချိုးပြင်းရွာကလေသူမာကြီးဒေါခင်ဝင်းတေဆုံးခဲ့ရပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်။ဒီတေဆုံးမှုပြဿနာကိုတော့ပြေလည်အောင်ဖြေရှင်းပေးနိုင်ခြင်းမရှိသေးဘူးလို့မိုးချိုးပြင်းရွာသားကိုဝင်းကျော်ကပြောပါတယ်။
ကျွန်တော်တို့လေအမိမရောက်တာကကျွန်တော်တို့တနစ်တခါထွက်လာတဲ့ဒီနန်နဲ့ကျွန်တော်တို့သားသမီးလည်းကြောင်းပို့ပေးနိုင်တယ်ကျွန်တော်တို့ဘဝရှိရေးလည်းစားဝတ်နေပြည်လေတယ်အဲ့တော့ခုသူပေးတဲ့18ဒိန်ဆိုလို့ရှိရင်ပြီးပိုင်ဆွန့်လွတ်ချင်းဆိုတဲ့ဟာကြတော့ကျွန်တော်တို့ကပြီးပိုင်ဆွန့်လွတ်လိုက်ရင်ကျွန်တော်တို့ကဘာခံစားစရာမရှိတော့ဘူးကျွန်တော်တို့သားသမီးတွေလည်းနောက်တစ်ချိန်မှမွေပေးစရာကျွန်တော်တို့ဘာမှမရှိတော့အဲ့ဒါကြောင့်ကျွန်တော်တို့ကမရောက်နိုင်ဘူး18ဒိန်နဲ့သူတို့မဖြစ်မနေလုံမှဆိုရင်တနေ့ဒီနန်ထွက်နှုံးနဲ့ကျွန်တော်တို့ကမျိုးအငားခင်ရံထွက်ပြီအငားခင်ရံထွက်ပြီမလားကျွန်တော်တို့အငားတာငားနိုင်မှာမရောင်းနိုင်ဘူးဘာလို့လဲဆိုတော့ကျွန်တော်တို့အငားဆိုရင်သူတို့လုတ်ပြီးတဲ့အချိန်မှာ230ဆို230သာပြီ230ပြည့်ရင်နိုင်ငံတကာစံချိန်အမီနဲ့အတူကျွန်တော်တို့ပြန်လုတ်စားရအောင်သူတို့ပြန်တဲ့အချိန်မှာကျွန်တော်တို့လည်းအမီထုံဝင်းလုတ်ရအောင်ပြန်ပြီးတော့မြေကောင်းအောင်ပြန်လုတ်ပြီ
အခုခုဒီကိစ္စတွေကိုပြန်ပြီးတော့တင်ပြဖို့ရှိလားအခုဆိုလို့ရှင်ကျောင်းဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရလည်းတက်လာပြီလေအစိုးရသည်ဖြစ်လာပြီဆိုတော့အဲ့ဒါတွေကိုဘာဆက်လုပ်ဖို့စိတ်ကူးထားလဲ
ဘာဆက်လုပ်ဖို့ဆိုအခုကျွန်တော်ပြောတဲ့အတိုင်းပဲအငားခင်ရံနဲ့ကျွန်တော်တို့ကတင်ပြမယ်သူတို့အငားခင်ရံနဲ့လုတ်ပေးမယ်ဆိုခဲ့လို့ရှိရင်ကျွန်တော်တို့ကအေးသေးသေးညှိပြီးတော့ကျွန်တော်တို့ကလက်ခံမယ်ဒါနဲ့အခုလိုအပြတ်သဘောပုံစံမျိုးကြီးနဲ့ဆိုရင်ကျွန်တော်တို့သားသမီးကြီးတွေမှလုတ်စားမရသည့်အတွက်ကျောင်းဆန်းစုကြည်တမတာဖြစ်လေကျွန်တော်တို့ကဒီအငားခင်ရံနဲ့မဟုတ်ဘဲနဲ့အပြတ်ဆိုတဲ့ပုံစံကြီးလုတ်လာရင်တော့ကျွန်တော်တို့ဆက်လက်တက်ရအောင်ပါ
အခုဒီပြဿနာတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအနေနဲ့မကြခင်မှာပဲရင်ဆိုင်ကြုံတွေ့ရမယ့်ဖြေရှင်းပြရမယ့်ပြဿနာတွေဖြစ်နေပါတယ်ကျွန်တော်တန်းလွင်ထောင်းပါခင်ဗျာ
မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုနားဆင်ကြကြတာဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာတို့ရရှိလို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နံနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40နဲ့လိုင်းဒိုမီတာ50 kHz 5955လိုင်းလမီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်ထဲမှာဆိုရင်တော့
ဖွဲ့စည်းပုံနဲ့မညီဘူးဆိုရင်ဒေါ်ဆန်းစုကြည်နဲ့ NLD ဘက်ကကြိုးပမ်းသမျှသဲတဲ့ရည်သွန်ဖြစ်မှာပါညီတယ်ဆိုရင်အ ਨੇ ဆုံးအဆင့်တမတော်ဘက်နဲ့ NLD
တင်းလာဆရာဦးစီသူအောင်မြင်မှာပြည်ရင်းသုံးသက်ချက်ပတ်စင်ကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်အဲ့ဒါအပြင်မြန်မာပြည်ကပေးစာကဘာတလွားထူးခြားဆန်းပြားစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်အခုချိန်ဆုံးတော့မြန်မာပြည်ရဲ့ပေးစာအစီအစဉ်ကိုနားဆင်ကြရမှာပါမအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ဒီဘက်တော့ပြီးခဲ့တဲ့ဗုဒ္ဓဦးနေတော်ကဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံရဲ့သမိုင်းစာမျက်နှာအစ်အခမ်းအနားတစ်ရက်နဲ့ပတ်သက်ပြီးတော့တော်ရရှင်တွေတော်တော်လေးကိုဝမ်းမြောက်ဝမ်းသာရေးလာကြတာ Facebook စာမျက်နှာပေါ်မှာတွေ့ရလို့အားအရာကိုဖော်ပြပေးကြပါတယ်ရှင်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့ဟာတရားဝင်တာဝန်တွေကိုစတင်ထမ်းဆောင်ဖို့ပြည်အောင်စုလွှတ်တော်မှာဗုဒ္ဓဦးနေကကတိသစ္စာပြုခဲ့ကြပါတယ်။နှစ်ပေါင်း90ကျော်အတွင်းမှာပြည်သူတွေတခဲနဲ့မဲပေးရွေးချယ်ခဲ့တဲ့အရသာအစိုးရအာဏာလွှဲပြောင်းယူတဲ့သမိုင်းဝင်အခမ်းအနားကိုတော့နိုင်ငံပိုင်ရုပ်သံရေဒီယိုနဲ့လွှတ်တော် channel တို့ကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။အဲလိုမျိုးအရသာသမရဦးထင်ကျော်တက်လာပြီးတော့မြန်မာနိုင်ငံအပြောင်းအလဲအတွက်သမိုင်းမှာတကယ်ကိုမှတ်တမ်းတင်လောက်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့သောရရှင်တွေကျမတို့ VOA ကနေပြီးတော့ရုပ်မြင်သံကြားထုတ်လွှင့်ပေးတဲ့သတင်းကိုကြည့်ရှုပြီးတော့အခုလိုမျိုးရေးလာကြပါတယ်။အောင်အောင်ကျော် NLD ဆိုတဲ့သောရရှင်ကအစိုးရလက်ထက်မှာအလုပ်အကိုင်အခွင့်အလမ်းနဲ့လူအခွင့်အရေးတွေထင်သာမြင်သာရှိစေချင်ပါတယ်လို့ရေးလာပါတယ်။မင်းထောအောင်ဝင်းဆိုတဲ့သောရရှင်ကတော့ VOA ကနေပြီးတော့သမရအကြောင်းကိုပြည်သူတွေအများသိအောင်လို့နိုင်ငံရေးအမြင်တို့နဲ့တောင်းဆိတ်အားဖော်ပြပေးစေချင်ပါတယ်ဆိုပြီးတော့တောင်းဆိုလာတာပါ။ငိမ်းမျိုးဆိုရဲ Facebook အကောင့်မှာလေသမရကြီးခင်ဗျာကျွန်တော်တို့ကိုတိုင်းပြည်မှာပဲငိမ်းညံ့စွာနဲ့လောက်ကင်စားတော့ချင်ပါလေသမရကြီးအလုံးလက်မဲ့ဖြစ်နေကြတဲ့ကျွန်တော်တို့ပြည်သူတွေအတွက်အလောက်ကင်အခွင့်အလမ်းတွေဖန်တီးပေးစေချင်ပါလေသမရကြီးကျမ်းပါပါစေပြည်ပရောက်ရွှေမြမာတယောက်ဆိုပြီးတော့ရေးလာပါတယ် user ကြီးအောင်ဆိုရဲ Facebook မှာလေစစ်ကြုံဘွားကနေလွတ်မြောက်သွားတဲ့နေ့တနေ့ပါနောင်နာကမှာငိမ်းညံ့ပြီးတော့တဖြည်းဖြည်းတိုးတက်လာသောမြန်မာနိုင်ငံတော်ကြီးကိုကြိုဆိုပါတယ်ဆိုပြီးတော့ပြောလာပါတယ်ရှင်မောင်ပိုင်းကနေကျမတို့ရဲ့နေ့စဉ်ရုပ်မြင်သံကြားထုတ်လွှင့်မှုကို Facebook လူမှုကွန်ရက်အစာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပြသနေတာမြန်မာနိုင်ငံမှာအင်အား TV ရှေ့ထိုင်ပြီးတော့တကူတက TV အစီအစဉ်တွေမကြည့်ဖြစ်တဲ့သူတွေအတွက်တယ်လီဖုန်းနဲ့အလွယ်တကူကြည့်ရှုလို့ရလို့အားလုံးအတွက်အတော်လေးအဆင်ပြေပါတယ်ဆိုတဲ့မှတ်ချက်ရေးကျေးဇူးတင်စကားပြောလာတာရေးနေ့တိုင်းမထောင်ချီရရှိတာပါနော်သရရှင်ထက်ထက်ကတော့နေ့တိုင်းစောင့်မျှော်အားပေးတဲ့ပရိသတ်ထက်ထက်ပါကျေးဇူးတင်ပါတယ်ဆိုပြီးတော့ပြောလာပါတယ်တိုက်ကားဗီယာဆိုတဲ့သရရှင်ကလည်းနေ့စဉ်ပုံမှန်တင်ပေးတဲ့အတွက်လုံးဝကျေးဇူးတင်ပါတယ်ဗျာတဲ့ဝိုင်တင်ဆိုတဲ့သောရရှင်ကတော့ဖရဖရအခုမှပဲကြည့်လို့ရတော့တယ်နေ့စဉ်မျှော်နေရတာဝိုင်းတော်သားတွေဒီထက်မကအောင်မြင်ပါစေဆိုရဲရေးလာပါတယ်အခုလိုရေးလာတဲ့အထက်မှာတယ်လီဖုန်းလိုင်းမကောင်းလို့ကြည့်လို့မရဘူးဆိုတဲ့သောရရှင်တချို့လဲပြောလာတာတွေရှိပါတယ်ရှင်အကယ်၍ကွန်ပျူတာအင်တာနက်ကနေပြီးတော့ကြည့်ရှုမယ်ဆိုရင်တော့တချို့အင်တာနက်အသုံးပြုတဲ့ browser တွေမှာကြည့်လို့မရပဲအခက်အခဲဖြစ်တတ်တာတာတကာရှိပါတယ်အဲ့လိုဖြစ်တဲ့အခါမျိုးမှာတော့တခြား browser ဥပမာ Firefox နဲ့ကြည့်လို့မရဘူးဆိုရင် Google Chrome နဲ့ပြောင်းကြည့်တာမျိုးပေါ့နော်အဲ့လိုမျိုးပြောင်းလဲပြီးကြည့်ရှုဖို့ကြိုးစားစေချင်ပါတယ်ရှင်လိုင်းအောင်အောက်ကပန်းကလေးကလည်းအခုလိုကြည့်လို့ရလို့ကျေးဇူးတင်ပါတယ်ဆိုပြီးဆိုလာပါတယ် Happy Lucky Tone ဆိုတဲ့ Facebook နာမည်နဲ့ VOA ပရိသတ်ကလည်
း VOA က Radio အတန်လောက်သာကြားခွင့်ရခဲ့တဲ့အချိန်ငယ်တုန်းကအိမ်မှာအဖေအမေနားထောင်မြဲဖြစ်တဲ့ Radio ကိုနားဆင်ခဲ့တာလည်းအချိန်ကြာပါပြီဒီခေတ်မှာတော့နည်းပညာတွေတိုးတက်လာတဲ့အမြ ရုပ်သံအစီအစဉ်တွေတိုက်ရိုက်သတင်းတွေကြားသိရတော့ပို့ပြီးတော့အမြင်ကျလာပါတယ်ဖုန်းလိုင်းကနေကဘာတလွားဖြစ်ဖြစ်နေသဖြင့်သတင်းတွေကို VOA ကနေကြားဝင်ရတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ခင်ဗျာ
ဟဲ့ဒီမှာတော့နောက်တိတ်ပြီးတော့ဘဝင်မကြလာတဲ့ပရိသတ်ကိုကဒိတ်ရေးတာလည်းမှားနေတယ်ကြောင်တောင်ဖြစ်နေတယ်18/3/2016လို့ရေးရတာမဟုတ်ဘူးလားတဲ့သူတောက်ကြနေကရေးလာတဲ့စာပါသူ့လိုပဲဒီမကြခဏဆိုသလိုဒီရက်ဆွဲတက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးရေးလာကြတာတွေ့ရလို့ပြန်ကြားပေးချင်ပါတယ်ရှင်မြန်မာနိုင်ငံမှာရက်ဆွဲရေးတဲ့အခါမှာရက်လာနှစ်ဥမာ20/3/2016ခုနှစ်လို့ရေးပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာတော့လကိုအရှိကထားပြီးတော့လရက်နောက်တော့မှနှစ်ကိုရေးတာပါဥမာဆိုရင်ဒီကနေ့တနင်္ဂနွေနေ့မလ20ရက်နေ့ဆိုရင်အမေရိကန်စနစ်အရ3/20/2016လို့ရေးပါတယ်။ဒါကြောင့်မလို့ကျမတို့ရဲ့ VOA မြန်မာပိုင်း Facebook post တချို့မှာလာရက်ဆိုတဲ့ရက်စွဲပုံစံတွေဖြစ်နေတာပါရှင်။အခုရှင်းပြလိုက်တော့သဘောပေါက်လောက်ပြီထင်ပါတယ်နော်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့အစာတွေထဲမှာကိုပိုင်နိုင်ငံရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်တချို့ရဲ့အစာကိုလည်းနောက်ပိုင်းမှာဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေလီတပုံနဲ့ကြားဖြတ်ပြီးတော့ဖြောပြပေးချင်ပါတယ်ရှင်။Billboard Hot ဖြစ်ဆုံးတေးနံပါတ်100ဆင်းထဲမှာနံပါတ်9ချိတ်တဲ့သချင်းလေးပဲဖြစ်ပါတယ်။ Me Myself and I ဆိုတဲ့သချင်းလေးကိုတော့ G-Eazy နဲ့ Babe Rexha တို့ပူးတွဲပြီးတော့တင်ဆိုထားတာဖြစ်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။ Ooh, it's just me myself and I solo ride until I die cuz I got me for life. Yeah.And as far as I can see, I just need privacy. Plus a whole lot of tricks, all this modesty. I just need space to do me, get a world what they're trying to see. A Stella Maxwell right beside of me. A Ferrari, I'm buying three. A closet of Saint Laurent, get what I want when I want. Cause this hunger is driving me, yeah.I just need to be alone. I just need to be at home. Understand what I'm speaking on. If time is money, I need a loan. But regardless, I'll always keep keeping on. Fake friends, we don't take L's, we just make M's. While y'all follow, we just make trends. I'm right back to work when that break ends. Yeah. Ooh, it's just me, myself, and I. Solo ride until I die. Cause I got me for life. Got me for life. Woo!、Yeah.Strangers, so get the f*** off me, I'm anxious. I'm trying to be cool, but I may just go ape, say f*** out of all of y'all faces. It changes though now that I'm famous. Everyone knows how this lifestyle is dangerous. But I love it, the rush is amazing. Celebrate nightly and everyone rages. I found how to cope with my angers. I'm swimming in money, swimming in liquor. My liver is muddy, but it's all good. I'm still sipping this bubbly. This is lovely, this ain't random. I didn't get lucky, made it right here cause I'm sick with it, Cuddy. They all take the money for granted, but don't wanna work for it. Tell me now, isn't it funny? Nah. Ooh, it's just me, myself and I.Got me for life. Yeah. G-Eazy နဲ့ Babe Rexha တို့တင်ဆိုထားတဲ့ Billboard Hot အဖြစ်ဆုံးတင်းနံပါတ်နံပါတ်9မှာရှိနေတဲ့ Me Myself and I ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မွေးနေ့တိလက်ဆောင်ပါအောင်မှာဖြစ်ပါတယ်နော်။ VOE ကတင်ဆက်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့မှတ်ချက်တချို့ကိုလည်းဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေအခုဝင်းမြပေးစင်ပါတယ်ရှင်မြစ်ဆုံစီမံကိန်းပြန်ဆနိုင်လားဆိုပြီးတော့ကျမတို့ဒီမလ30ရက်နေ့ကဥကြော်စံတာတင်ဆက်ပေးသွားတဲ့မြမမျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်မှာတော့တရုတ်နိုင်ငံကမြန်မာအစိုးရတဲ့နဲ့ဆက်ဆံရေးကောင်းမွန်မှုလိုလားပြီမဲ့လေမြန်မာနိုင်ငံရဲ့မိတ်ဆွေမဆင်တဲ့လောက်ရတွေကြောင်းနေဆက်အင်အားစုတချို့ကိုကြိုးကန်ကစားဖို့လိုအပ်တယ်လို့ယူဆချက်တချို့တရုတ်ဘက်မှာရှိနေပါတယ်ဆိုပြီးတော့သူရဲ့ဒီဆွေးနွေးကမ်းမှာတင်ပြပေးသွားပါတယ်အခက်အခဲကြုံရခြင်းမှာအကူအညီပေးတာကိုမထောက်ထားတဲ့အပြင်မြန်မာတို့ဘက်ကတရုတ်စီမံကိန်းတွေရပ်ဆိုင်းပြီးတော့အနောက်နိုင်ငံတွေစီကိုမျက်နှာမှုသွားခဲ့တယ်ဆိုပြီးတော့ပြောသူတွေလည်းတချို့ရှိတယ်ဆိုပြီးတော့တရုတ်ရေးရာကျွမ်းကျင်သူတို့ကပြောတာပါAmerican ချေဆိုင် Stimson သုတေသနဌာနတရုတ်နိုင်ငံသားရေးရာဆက်ဆံရေးသုတေသီယွန်ဆန်းနဲ့ဥကြော်စံသားသုံးသက်ဆွေးနွေးထားတာပေါ်မှာသရရှင်တွေနားဆင်ပြီးတော့အခုလိုမျိုးတုံ့ပြန်ရေးသားလာကြပါတယ်။သရရှင်ရဲထွန်းတော်ရဲ့အမြင်ကိုပထမအဦးဆုံးဖော်ပြပေးကြပါမယ်
။မြေဆုံစီမံကိန်းကိုငါအစိုးရပဲဆိုပြီးအာဏာဆက်သုံးလို့ကတော့တိုင်းပြည်ပြတ်မယ်ဆိုတာ NLD အစိုးရထေချာသိပါတယ်။
ခြားပြဆွေးနွေးမှုတွေအရပြည်သူတွေလက်ခံနိုင်တဲ့အတိုင်းအတာအကောင့်ထည့်ဖို့ရင်တော့ပြည်သူတွေနဲ့ထိတဲ့ရင်ဆိုင်တွေးမှုတွေနည်းနိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်မြေဆုံဆက်လုပ်ဖို့ဖြစ်နိုင်ခြင်းမရှိသလောက်နည်းပါတယ်။ဒါပေမဲ့စီအစိုးရအားပြီးဒီမိုကရေစီရဲ့လိုမရှိသူတချို့လောက်ကတော့တိုင်းပြည်ပြဿနာတက်စီခြင်းလို့မြေဆုံကိုပြန်ဆစီခြင်းနေကြပါတယ်။တရုတ်ကသူ့အကျိုးအမြတ်တွေပြည်သူကိုအနိုင်ကျင့်အုပ်ချုပ်တဲ့စီအစိုးရကိုအားပေးကူညီခဲ့တာပါ။ဒါကြောင့်တရုတ်ကိုပြည်သူအစ်မန်တွေကအသိမုံပါတယ်။နေဆက်ဒေသကလက်နက်ကင်တွေနဲ့အကြက်ကင်မှုစဉ်းစားတာဟာအမိုက်မဲဆုံးလုပ်ရဖြစ်ပါလိမ့်မယ်။ပြည်သူကိုအဆုံးစွန်မုံဒီရေဖန်တီးတာနဲ့အတူပါပဲ။စစ်ဆိုးရတော့ကလို့ပုံစံလာကစားလို့ကတော့ကောင်းကျိုးတဲ့ဆိုးကျိုးပုံများလိမ့်မယ်ဖို့တရုတ်ရေးလို့သတိပေးလိုက်ပါရစေခင်ဗျာ
။တရုတ်ကသူ့ရဲ့အကျိုးမြတ်ကိုကြည့်ပြီးတော့လှုပ်ဆောင်တာပါလို့ဒီတော်ရရှင်ကပြောလာတဲ့အချိန်မှာကိုတန်းစော်ဆိုတဲ့တော်ရရှင်ကလည်
းအကျိုးလိုလိုညောင်ရီလောင်းတာပါ။မြန်မာနိုင်ငံအပေါ်မှာစည်နာစိတ်ထားမပါပါဘူး။သူတို့အကျိုးအမြတ်အတွက်ပဲရှေ့ရှုလုံဆောင်သွားနေတဲ့လွတ်ရတွေပါပဲမြန်မာနိုင်ငံသားတယောက်အနေနဲ့မြမတရားစတာတွေပြည်သူတော်လာမပါပဲပြေးနေရဝမ်းနေစရာတွေပါရှေ့ဆက်စီမံကိန်းတွေအဆင်ပြေပြေလုံဆောင်နေရင်တော့မြန်မာနိုင်ငံသားတွေအပေါ်စေတနာမှန်ကန်ပါစေမြန်မာပြည်သားတွေအတန်ကိုဂရုစိုက်နိုင်ပါစေ
တရုတ်အစိုးရကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုပဲကြည်တာပါလို့ဒီတော်ရရှင်တွေဆိုလာကြပါတယ်မိုးစော်ဆိုတဲ့တော်ရရှင်ကတော့ပတ်ဝန်းကျင်ကိုမထိခိုက်စေတဲ့ရင်းနှီးမြှုပ်နှံမှုကပဲကောင်းပါတယ်ဆိုပြီးပြောလာပါတယ်တော်ရရှင်နေပေးစာတွေကိုဒီမှာရက်ချင်ပါတယ်เนาะနောက်ပိုင်းမှာတော့အမွေးနေ့တေးလက်ဆောင်တခြင်းတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတေးလက်ဆောင်ခဏမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုဆက်ပြီးတော့သောရရှင်ရဲ့ကိုမွေးနေ့ဒေးလက်ဆောင်တပုတ်နဲ့ဖြောပြပေးကြပါမယ်။အေပီလ4ရက်နေ့မှာမွေးနေ့ကြရောက်တဲ့ပပဦးစောနိုင်နိုင်ရဲ့မွေးနေ့အတွက်တတမေစီ၊တမိစုသားညီ၊တမိလက်သားလေးနဲ့မီလီရှိုင်းလင်းစီရာတို့ကမွေးနေ့မြစ်တာတေးလက်ဆောင်တစ်ပုတ်ပါပါရရှင်ထူးရင်တင်ရဲ့အဖေဆိုးတဲ့တခြင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်ဒီမွေးနေ့တေးလက်ဆောင်တောင်းတဲ့တခြင်းလေးကိုလည်း VOA တိချစ်တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်
追逼就得苏维美男女人打背逼就没得逼美丽生命人的记录在没子嘎呀提压迫请逼嘎逼那妈妈你奶妹妹我逼来人记得无奈成立在来三年的阿丁安乐街为了悄悄母娘也家住在牛年里来年就来么多阿嘎贵贝罗嘎真呀真绝对
ဒီဆိုထားတဲ့အဖေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်မေလူရင်မထွေးပြီးချိုတိမဆိုပေမဲ့နန်းတွေမြင်တာပေးပြီးချောမသိပြီမဲ့လေ
မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးတက်ချက်ကိုတင်ဆက်ပေးပါတော့မယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းပြဿနာနောက်ဆက်တွဲဘာဖြစ်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့မတ်လ30ရက်နေ့မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာပြည်ခိုင်ပြိုးပါတီစီကနေအစိုးရအာဏာလွှဲပြောင်းရယူခဲ့ပါတယ်ငြင်းငြင်းချမ်းဖြစ်ပေါ်ခဲ့တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအဆင့်တစ်ခုအဖြစ်ပြည်တွင်းကရောနိုင်ငံတကာကပါလှိုက်လှိုက်လဲလဲကြိုဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအစိုးရတာဝန်ရယူပြီးနောက်တနေ့မှာပဲ NLD အစိုးရဟာလွှတ်တော်တွင်းကိုဖွဲ့စည်းပုံအခြေခံဥပဒေအရအငင်းပွားပွဲဥပဒေချမ်းတစ်ခုကိုတင်သွင်းခဲ့ပါတယ်။ဧပြီလ1ရက်နေ့မှာတော့တပ်မတော်သားအမတ်တွေနဲ့ပြည်ခိုင်ပြိုးအမတ်တွေကကန့်ကွက်ခဲ့ကြတဲ့အချိန်ဥပဒေချမ်းကိုမဲခွဲဆုံးဖြတ်အတည်ပြုပေးလိုက်ကြပါတယ်။အဲ့ဒီဥပဒေကတော့NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုနိုင်ငံတော်အကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်မဲ့နိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းဖြစ်ပါတယ်ဒီဥပဒေချမ်းမှာဘာတွေဖော်ပြထားသလဲဥပဒေချမ်းရဲ့ဆိုလိုရင်းဟာဘာလဲတပ်မတော်သားအမတ်တွေကဘာကိုအကြောင်းပြပြီးကန့်ကွက်ကြသလဲဒီဥပဒေချမ်းတင်သွင်းမှုနောက်ဆက်တွဲဘာပြဿနာတွေဆက်ဖြစ်နိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဒီဥပဒေချမ်းဆိုလိုရင်းအနှစ်ချုပ်ကတော့NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ခန့်အပ်ဖို့ဖြစ်ပါတယ်။လက်ရှိဒေါက်ဆန်းစုကြည်ဟာအစိုးရအဖွဲ့မှနိုင်ငံသားရေးသမရယုံပညာရေးလျှက်စစ်နဲ့စွမ်းအင်စတဲ့ဝင်ကြီးဌာန၄ခုကိုတာဝန်ယူထားပြီးသူအစိုးရအဖွဲ့ဝင်တစ်ယောက်ဖြစ်နေပါပြီ။အစိုးရအဖွဲ့ဝင်တစ်ယောက်ဖြစ်သွားလို့ပါတီလုပ်ငန်းဆောင်တာတွေမှာဝင်မပါရတော့ပေမဲ့ပါတီဥက္ကဋ္ဌအနေနဲ့ဆက်ရှိနေသေးတာဖြစ်ပါတယ်။ဖွဲ့စည်းပုံအရအစိုးရဝင်ကြီးဖြစ်ပြီးတဲ့နောက်လွှတ်တော်အမတ်ဖြစ်ကနေနှုတ်ထွက်ပြီးသားဖြစ်သွားပါပြီ။ဒီလိုအနေထားအောက်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ခန့်အပ်မယ်ဆိုတာမျိုးဖြစ်ပါတယ်။ဒီဥပဒေချမ်းနဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်ပါတယ်။လွှတ်တော်ရင်းမှာဥပဒေချမ်းကိုစန့်ကျင်ကန့်ကွက်ဆွေးနွေးမှုတချို့ရှိခဲ့ပေမဲ့တက်မတော်သားအမတ်ဘုံမှုကျုပ်ခင်မောင်အေးရဲ့ဆွေးနွေးချက်ကတော့လူရင်းကိုရောက်တာတွေ့နိုင်ပါတယ်။သူကပထမဦးဆုံးနိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်ဆိုတာကြောင့်နိုင်ငံတော်ဆိုတာကိုအတိတ်ပဲဖွင့်ပါတယ်။ဥပဒေချမ်းထဲမှာနိုင်ငံတော်ဆိုတာပြည်ထောင်စုမြန်မာနိုင်ငံတော်ကိုဆိုလိုသည်ဆိုပြီးအတိတ်ပဲဖွင့်ပေးထားပါတယ်။ဘုံမှုကျုပ်ခင်မောင်အေးကဖွဲ့စည်းပုံအခြေခံဥပဒေပုံမှ48ကိုကိုကားပြီးနိုင်ငံတော်ဆိုတာဥပဒေပြုမှုအခွင့်အာဏာကိုတော့၎င်းအုပ်ချုပ်မှုအခွင့်အာဏာကိုတော့၎င်းကျင့်သုံးတဲ့အဖွဲ့အစည်းဒါမှမဟုတ်လူပုဂ္ဂိုလ်ကိုဆိုလိုတယ်ဆိုပြီးထောက်ပြပါတယ်။ဒါကြောင့်နိုင်ငံတော်ရဲ့အတိုင်ပင်ခံဆိုတဲ့စကားရက်ဟာဥပဒေပြုမှုအခွင့်အာဏာကိုဖြစ်စေအုပ်ချုပ်မှုအခွင့်အာဏာကိုဖြစ်စေနှစ်မျိုးစလုံးကိုကျင့်သုံးတဲ့အဖွဲ့အစည်းဒါမှမဟုတ်ပုဂ္ဂိုလ်ရဲ့အတိုင်ပင်ခံလို့အဓိပ္ပာယ်ကောက်ရမယ်ဆိုပြီးရှင်းပါတယ်
။ဒါကြောင့်ဘုံမှုကျုပ်ခင်မောင်အေးကဖွဲ့စည်းပုံအခြေခံဥပဒေပုံမှန်17ကပါပြဋ္ဌာန်းချက်ကိုကိုးကားပြီးနိုင်ငံတော်အချုပ်အခြာအာဏာရဲ့ခက်မှသုံးဖြာဖြစ်တဲ့ဥပဒေပြုရေးအာဏာအုပ်ချုပ်ရေးအာဏာတရားစီရင်ရေးအာဏာတို့ကိုတတ်နိုင်သမျှပိုင်းခြားသုံးစွဲခြင်းနဲ့အပြန်အလှန်ထိန်းချုပ်ခြင်းတို့ပြုတယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုဆန့်ကျင်နေတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီမှုမရှိကြောင်းတွေးရှိရပါတယ်ဆိုပြီးတင်ပြပါတယ်သူဆိုလိုရင်းတစ်ခုလုံးကိုခြုံငုံကြည့်ရင်ဖွဲ့စည်းပုံမှာဖော်ပြမထားပေမဲ့ဒီကိစ္စဥပဒေပြုမယ်ဆိုပြုလို့ရတယ်ဒါပေမဲ့အခုဥပဒေချမ်းမှာအ내အဓိပ္ပာယ်ဖွင့်ဆိုထားပုံတွေဟာဖွဲ့စည်းပုံနဲ့မကိုက်ညီလို့ပြင်ဆင်ရေးဆွဲပြီးမှသာပြဋ္ဌာန်းသင့်တဲ့အကြောင်းတင်ပြခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီဥပဒေချမ်းနဲ့ပတ်သက်ပြီး NLD ဘက်ကကြိုတင်ပြောဆိုထားသလိုနိုင်ငံတော်နဲ့နိုင်ငံသားတို့ရဲ့အကျိုးစီးပွားအတွက်စောလျင်စွာပြဋ္ဌာန်းနိုင်အောင်ကြိုးစားမယ်ဆိုတဲ့စကားနဲ့အညီဧပြီလ1ရက်နေ့အမျိုးသားလွှတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်။
ဒီလိုမဲခွဲဆုံးဖြတ်အတီးပြူရမှာတော့အရင်ဥပဒေကျမ်းတွေမှာလုတ်ခဲ့တယ်လို့ဥပဒေကျမ်းနာမည်အမည်နဲ့အတိတ်ပဲဖော်ပြချက်ရည်ရွယ်ချက်တာဝန်လုပ်ပိုင်ခွင့်နဲ့ရပိုင်ခွင့်အထွေထွေစတဲ့အခန်းတိုင်းမှာပါတဲ့အပိုက်တစ်ခုဂျင်းစီအလိုက်အတီးပြူရာမျိုးမလုပ်တော့ဘဲပြင်ဆင်လိုတဲ့အပိုက်တစ်ခုကိုပဲတည်တံ့မဲခွဲပြီးကျန်တာအလုံးကိုသဘောတူမတူစူပေါင်းမဲခွဲတဲ့စနစ်ကျင့်သုံးခဲ့ပါတယ်။ဒီလိုနဲ့ဥပဒေကျမ်းဟာထောက်ခံသူ140နီးပါးကန့်ကွက်သူမဲ80နဲ့အတီးဖြစ်ခဲ့ပါတယ်။ပြီးရင်ဒီဥပဒေကျမ်းပြည်သူ့လွှတ်တော်ဘက်ကိုရောက်ပါမယ်။ပြည်သူ့လွှတ်တော်ဘက်ကလည်းအခုအတိုင်းဆိုမြ мян ဆန်းဆန်းအတီးပြုတ်ပေးလိုက်တဲ့ဆိုရင်အမျိုးသားလွှတ်တော်ဘက်ကလည်းပြန်ပို့ပေးစရာမလိုတော့ဘဲအတီးဖြစ်သွားပါလိမ့်မယ်။ဒါကိုသမရဦးထင်ကျော်ကလည်းမြ мян ဆန်းဆန်းလက်မှတ်ရေးထိုးမှဖြစ်တဲ့အတွက်အခုသတင်းပတ်အတွင်းဥပဒေအတီးဖြစ်ပြီးပြည်ထောင်စုဝန်ကြီးဒေါက်ဆန်းစုကြည်ဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာတော့မှာပါ။အုပ်ချုပ်ရေးပိုင်းမှာဝန်ကြီးအဖြစ်တာဝန်ယူထားတဲ့အနေအထားကနေဥပဒေပြုရေးဖြစ်တဲ့လွှတ်တော်ဘက်ကိုအကြံပေးနိုင်တဲ့ဆက်သွယ်ဆောင်ရွက်နိုင်တဲ့တူဒီသောပုံကူဖြစ်လာမှာပါဘလို့ရဲ့ဖြစ်ဖြစ်တက်မတော်ဘက်ကတော့ဒါကိုဖွဲ့စည်းပုံနဲ့မညီဘူးလို့ပြောထားလေတော့ဘာဆက်လုပ်နိုင်ပါသလဲဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတတ်နိုင်ပါတယ်ဖွဲ့စည်းပုံဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်ရင်တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တက်မတော်ဘက်ကဘယ်သူတူတူအောင်မှခုံရုံးကိုဓာတ်ရိုက်ဇောတကမတက်နိုင်ပါဘူးလွှတ်တော်တစ်ခုခုတည်းကအမတ်ဆရာခိုင်နှုန်းကသာအဲ့ဒီလွှတ်တော်ဥက္ကဋ္ဌကနေတဆင့်ဇောရကတက်နိုင်ပါတယ်။တက်မတော်ဘက်ကအဲ့ဒီဤတိုင်းဇောရကတက်လာနိုင်ပါတယ်။ခုံယုံကဒီဥပဒေကိုဖွဲ့စည်းပုံနဲ့ညီတယ်လို့ဆုံးဖြတ်ရင်ဖြစ်စေမညီဘူးလို့ဆုံးဖြတ်ရင်ဖြစ်စေတိုင်းပြည်အတွက်သိတ်ကောင်းမှာမဟုတ်ပါဘူး
။ဖွဲ့စည်းပုံနဲ့မညီဘူးဆိုရင်ဒေါက်ဆန်းစုကြည်နဲ့ NLD ဘက်ကကြိုးပမ်းသမျှသဲတဲ့ရည်သွန်ဖြစ်မှာပါ။ညီတယ်ဆိုရင်အ ਨੇ ဆုံးအဆင့်တက်မတော်ဘက်နဲ့ NLD ဘက်မကြေလည်မှုတွေထပ်ဖြစ်ကြပါဦးမယ်။သိမကြသေးခင်တုန်းကပဲ59စလုံးဆိုင်းငံရေးကိစ္စတက်ချုပ်ဘက်ကနေတိုင်းနယ်ပြည်နယ်ဝင်းကျုပ်၄နေရာတောင်းတဲ့ကိစ္စနဲ့ပတ်သက်ပြီးအဖို့အထစ်တွေဖြစ်ခဲ့ပါသေးတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတက်မတော်ကသူ့ဘာသာသူစစ်အာဏာသိမ်းနိုင်တဲ့ပြဋ္ဌာန်းချက်မပါပါဘူး။ဒါပေမဲ့ NLD အစိုးရအဖွဲ့နဲ့တက်မတော်ဆက်ဆံရေးအဆင်မပြေရင်ရှေ့အကောင့်တွေဖော်ရမဲ့လုပ်ငန်းဆောင်တာပေါင်းများစွာမှာအခက်အခဲတွေကြုံတွေ့ရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
အားတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြကြတာပါအခုတော့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပြပါမယ်မက်ခင်ဖြူထွေးနဲ့ကိုသားညင်ဦးတို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဘယ်ဂျီယံနိုင်ငံဘရာဇီးလ်မြို့မှာဖြစ်ပွားခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုတွင်သေဆုံးခဲ့သူတွေအတွက်အောင်မေဘွယ်ထိမှတ်ဖြစ်တဲ့အီတလီနိုင်ငံမြောက်ပိုင်းဗီရိုနာမြို့နာကမြခင်ပင်ကြီးထဲမှာအီတလီအနုပညာရှင်ဒါရီယိုဂမ်ဘရီကဒီသတင်းပတ်ထဲအမှတ်တရပုံကြီးတစ်ပုံလက်ထွန်စစ်နဲ့ပုံဖော်ပြသလိုက်ပါတယ်။ဘရာဇီးလ်မြို့ကအထော်မီယန်အဆောင်ရဲ့တင်ဂီတာပုံကိုမြခင်ပင်ကြီးထဲမှာမြေပြင်ကိုပုံဖော်လိုက်တာပါ။လက်ထွန်စက်ကိုသုံးပြီးတော့အကျယ်မီတာ130ပေ400ကျော်လောက်ရှိတဲ့အထော်မီယန်အဆောင်ကြီးရဲ့တင်ဂီတာကိုလက်ခွင်းထဲမှာပုံဖော်ထားတာပါ။ဒီတင်ဂီတာဟာဘရာဇီးလ်မှာအထူးလူသိများထင်ရှားတဲ့တင်ဂီတာဖြစ်ပါတယ်။အလေမာတော့ငိုကြွေးနေတဲ့လူတယောက်ရဲ့ပုံကိုဖော်ထားပြီးတော့အောက်ခြေမှာတော့ Brazil ဆိုပြီးတော့စာတန်းကိုပုံဖော်ထားပါတယ်။ဒီအောင်မေဘွယ်ပုံကိုပုံဖော်ဖို့အတွက်၈နာရီ၉နာရီလောက်ကြာတယ်လို့ဆိုပါတယ်။ရက်သိပ်မကြခင်စိုက်ပျိုးရေးလုပ်ငန်းတွေပြန်ဆောက်ရမှာဖြစ်တဲ့အတွက်ဒီအထိမ့်မှတ်ပုံဖော်တာကိုမြေပြင်အနုပညာရှင် Gambari အနေနဲ့ရက်ပိုင်းပဲပြနိုင်မှာဖြစ်ပါတယ်။
ပြည်နယ်ငယ်အနောက်တောင်ပိုင်းရန်စီမြစ်နယ်ကြည်ယာလင်းမြစ်ဆုံကခြုံချင်းဒေသမှာဗုဒ္ဓနေ့ကကျိုးရမ်းပေါ်မှာအမြန်ဆုံးလမ်းလျှောက်နိုင်တဲ့သူကိုရွေးချယ်တဲ့ပြိုင်ပွဲကျင်းပပါတယ်။မြေပြင်အထက်မီတာ300အမြင့်ကျောက်ကဘာနှစ်ခုကိုဆက်ထားတဲ့ကျိုးရမ်းပေါ်မှာကဘာကျော်ကျိုးရမ်းလမ်းလျှောက်တဲ့ပညာရှင်3ယောက်ရှင်ပြိုင်ခဲ့ကြတာပါ။တရုတ်နိုင်ငံသား1ယောက်ဆွစ်ဆလန်နိုင်ငံသား1ယောက်နဲ့အီတလီနိုင်ငံသားကျိုးရမ်းလျှောက်တဲ့ပညာရှင်3ယောက်ရှင်ပြိုင်ခဲ့ကြတာပါ။မီတာ100ရှိတဲ့ကျိုးပေါ်မှာ1ယောက်ကို3ကောက်စီလျှောက်ခိုင်းပြီးမှအပြီးသက်အဖြေကဒီဘယ်သူနိုင်နေဆိုတာကိုရွေးချယ်လိုက်တာဖြစ်ပါတယ်။ပြိုင်ပွဲမှာကျိုးရမ်းလမ်းလျှောက်သူတွေက10ကီလိုဂရမ်လေးတဲ့တုပ်ချောင်းကိုကန်ပြီးလူကိုထိန်းကြီးလျှောက်ရတာပါ။တရုတ်နိုင်ငံသားကျိုးရမ်းလမ်းလျှောက်သူကတော့2013ခုနှစ်ကတည်းကမီတာ100အရှိကို38စက္ကန့်ကျော်ကျော်နဲ့အမြန်ဆုံးလျှောက်နိုင်တဲ့စံချိန်တင်ထားဆဲဖြစ်ပါတယ်ရှင်။
ဂျပန်နိုင်ငံကခွေးကလေးတစ်ကောင်ဟာ10မီတာအကွာဝေးကိုဘောလုံးပေါ်ကလှိမ့်ပြီးတော့အများဆုံးသွားနိုင်တဲ့ခွေးဖြစ်နေ Guinness ကမ္ဘာမှတ်တမ်းဆန်ကျင်ဝင်သွားပါတယ်အသက်7နှစ်သားခွေးမလေးပူရင်ဟာမိနစ်တုံးကလည်း10မိနစ်အတွင်းမှာဘောလုံးအများဆုံးဖမ်းနိုင်တဲ့ခွေးဖြစ်နေ Guinness ကမ္ဘာမှတ်တမ်းဆန်ကျင်ဝင်ခဲ့ပူပါတယ်ယောဂ၄ကြိမ်ခန့်လုပ်တဲ့ဘောလုံးပေါ်မှာရက်ပြီးတော့ဘောလုံးကို 17.9 စက္ကန့်အတွင်းမှာ10မီတာအကွာဝေးအထိလှိမ့်သွားနိုင်ခဲ့တဲ့အတွက်ကမ္ဘာဆန်ကျင်နှစ်ထပ်ကွန်းဆွရှင်ဖြစ်နေမှတ်တမ်းတင်နိုင်ခဲ့ပါပြီဒီခွေးကလေးဟာစကိတ်ဘုတ်လဲစီးနိုင်တယ်လို့ခြေတော်နှစ်ချောင်းထဲနဲ့ကျိုးခုန်နိုင်ပါတယ်။ဂျပန်နိုင်ငံဟာထူးထူးဆန်းဆန်း Guinness ကမ္ဘာစံချိန်မှတ်တမ်းတွေတင်ထားတဲ့နိုင်ငံဖြစ်ပြီးတော့ကိုယ်အောင်စားနီးပါးရှိတဲ့ကမ္ဘာအလေးဆုံး Strawberry သီးအပါဝင်ကလေး600တယောက်ပါဝင်ခဲ့တဲ့အကြီးဆုံးကလေးလေးဘက်ထောက်တွားတွားပြိုင်ပွဲကိုပြီးခဲ့တဲ့နိုဝင်ဘာလကကျင်းပခဲ့ကြတာပ
ဒါတော့ကမ္ဘာတလွားထူးခြားဆန်ပြအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့မနက်ဖြန်အင်္ဂါနေ့ညတရက်လေးလိုင်းမှာဘာကိုဆွေးနွေးမလဲဆိုတာကိုအတိပေးကြည့်ပါမယ်ခင်ဗျာ
။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရတဲ့နဲ့လွတ်တော်ရရဲ့ရပောင်းတရားတက်တန်းတွင်ဖန်စီခံထားရတဲ့တက်ကြွလှချသူတွေကိုပြန်လုပေးဖို့လက်လက်ကင်တိုက်ပွဲတွေရပ်ဖို့စတဲ့လူ့အခွင့်အရေးနဲ့ပြည်တွင်းညီညွတ်ရေးကိစ္စတွေကိုအကောင့်ထည့်ဖို့ဘူးပြည်ရင်းပြည်ပကတိုက်တွန်းနေပါတယ်ကျွန်တော်တို့သောတာရှင်တွေအနေနဲ့ရောနိုင်ငံရေးလူမှုရေးစီးပွားရေးစတဲ့ကဏ္ဍတွေကဘယ်နေရာတွေမှာဥစားပေးဖြည့်ရှင်းစေခြင်းကြပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းတဲ့သောတာရှင်တွေအနေနဲ့ view ရဲ့ဖုန်းနံပါတ် 1-2-3-2-5-5-5 လေးကိုဆက်သွယ်ပြီးခေါ်ဆိုရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေလံအစီအစဉ်ကလည်းကြိုဆိုပါမယ်ခင်ဗျာ
။အင်္ဂါညဒါရိုက်လေလံမှာပါဝင်ဆွေးနွေးလူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်။ VOA American တန်ခိုင်တင်းနယ်လာနေမနေ့အခုထုတ်လွှင့်ပေးတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25ရို့ကနေတော့ပြန်လဲပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရခင်ဗျာ VOA မြန်မာပိုင်းရဲ့တင်းနှံနေမနေ့ဖက်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်ဂရိနိုင်ငံ Lesbos ကျွန်းမှာရောက်နေကြတဲ့ရာနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေကိုပြန်ပို့ဖို့စီစဉ်ထားတဲ့အချိန်မပြည့်ခင်နိုင်ရီနဲ့ငယ်လိုတဲ့အချိန်အထိEU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံကြားရရှိထားတဲ့သဘောတူညီချက်နဲ့အညီလှုပ်ဆောင်မဲ့သူတို့ရဲ့အစီအစဉ်ကိုဂရိယာရှိတွေကအပြည့်အသတ်မရေးဆွဲနိုင်သေးပဲဖြစ်နေပါတယ်။ EU နိုင်ငံတွေကနေကြာဆောင်တပ်ဖွဲ့တွေရဲ့အကူအညီနဲ့ Lesbos ကျွန်းကအထူးကမျိုးဖြစ်တဲ့ Mililini မှာရှိတဲ့ Moria ဒုက္ခသည်စခန်းအတွင်းကလူတွေကိုတူရကီနိုင်ငံကိုတက်သွားပေးမဲ့ Ferry Boat မတင်ခင်အဆောင်ချက်တွေခေါ်ဆောင်သွားမဲ့ဂရိအစိုးရအစီအစဉ်ကို Lesbos ကျွန်းမှာရှိတဲ့တက်ကြွလှုပ်ရှားသူတွေကဒီကနေ့ဆန္ဒပြကြဖို့စီစဉ်ထားကြပါတယ်။ပနမာချေဆိုင်ဥပဒေအကျိုးဆောင်ကုမ္ပဏီတစ်ခုစီကပေါက်ကြားခဲ့တဲ့အချက်အလက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့တဲ့နိုင်ငံတကာသတင်းတောင်များအဖွဲ့ကရုရှားသမ္မတဗလာဒီမီပူတင်ရဲ့လူတွေဟာလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကာလအတွင်းအမေရိကန်ဒေါ်လာ1ဘီလီယံလောက်အထိပြပမှာဖွင့်ထားတဲ့ဘဏ်အကောင့်တွေကိုလွှဲပြောင်းခဲ့တယ်လို့ကြောက်ချက်ချလိုက်ကြပါတယ်။သမ္မတပူတင်ရဲ့အဖွဲ့ဟာ1989ခုနှစ်နဲ့2015ခုနှစ်ကြားရွှေ့ပြောင်းခဲ့တာလို့ဆိုပါတယ်။တောင်ဆန်းစုကြည်ပူတွဲတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကနှစ်ခုကိုဝန်ကြီးတဲ့နှုတ်နဲ့ပြောင်းလဲခန့်ထားဖို့ဧပြီလ၄ရက်နေ့ဒီကနေ့ကျင်းပမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာသမ္မတကအမည်စည်းရင်းတင်သွင်းမှာဖြစ်ပါတယ်။ဝန်ကြီးတဲ့နှုတ်အဖြစ်အမည်စည်းရင်းတင်သွင်းမှုရထားသူတွေနဲ့ဘယ်ဝန်ကြီးဌာနတွေအတွက်ဆိုတာတွေကိုမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြောခွင့်ရဖြစ်သူဦးဝင်းထိန်ကပြောကြားခဲ့ပါတယ်။ဝန်ကြီးတဲ့နှုတ်အဖြစ်ရှင်းနေချုပ်နဲ့စင်းစစ်ချုပ်အဖြစ်ခန့်ထားမဲ့သူတွေအမည်စည်းနေကိုလည်းတစ်ဆက်တည်းတင်သွင်းသွားမှာလို့ဆိုပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသမှာတနင်္ဂနွေနေ့ကမိုးသည်ပြီးရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့တဲ့အတွက်အနည်းဆုံး45ဦးသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။စနေနေ့ညကမိုးဆရွာခဲ့တဲ့အတွက်ခရိုင်တချို့မှာရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့တာလို့ပါကစ္စတန်အမျိုးသားကယ်ဆယ်ရေးဌာနကပြောပါတယ
်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှန်ကြီးညာတော်တာဖြစ်ပါတယ်။ဒီမနက်တွေအစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘဲအယ်တရက်ဖြစ်ပါတယ်။VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေ။ကျွန်တော်ဆံမိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.